Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်မတ်လ10ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှိမြွှေလန်းချက်မြစ်ကြပါစီရှင်ကျမကတင်ကြီးထိုက်ပါ
ကျမအေးတနာကြပါရှင်မလေးရှားလေကြောင်းပိုင်ခီးတဲ့တင်လေရင်စင်ဘာကြောင့်မှမသိရုတ်တရက်ကွဲပြောက်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ခက်ခဲလဲရဲ့အနေအထားမှာရှိလာပြီးတော့ဗီယက်နမ်ကံရုတ်တက်မှာတွေ့ရတယ်ဆိုတဲ့လောင်စာစီရိုးစိမ့်မှုကဒီပြောက်သွားတဲ့လေရင်နဲ့ဘာမှမပတ်သက်ဘူးလို့အရာရှိတွေကပြောလိုက်ပါတယ်ယူကရိန်းနိုင်ငံခရီးမယာဒေသမှာတော့ရုရှားတပ်တွေကပို့ပြီးတော့တင်းတင်းကြပ်ချုပ်ကင်ထားလိုက်ပါရရှင်ဒီလိုမျိုးဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဒီညပိုင်းမှာကြားရပါမယ်မတ်တင်ကြီးထိုင်ရေ
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးဟာနောက်ကျောင်းပြန်မလှည့်တော့ဘူးလို့သမရရဲ့ပြောခွင့်ရကအခုလိုပြောလိုက်ပါတယ
် Myanmar reform process is irreversible there is no turning back to our reform process
ရန်ကုန်မြို့မှာဒီကနေ့ကျင်းပနေတဲ့ East West Center ရဲ့မီဒီယာညီလာခံမှာပြန်ကြားရေးဒုတိယဝန်ကြီးဦးရထွတ်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။တနင်္ဂနွေလုံးအပြစ်ရရေးရှေ့ကိုခြေတလန်းထတ်တိုးလိုက်နိုင်ပြီလားဆိုတဲ့အကြောင်းနောက်ထိုင်းမြန်မာနယ်စပ်ကမူရစ်စေဝါဖမ်းဆီးမှုတွေနဲ့အတူမြန်မာ့ကျန်းမာရေးဆိုင်ရာသတင်းဆောင်မတပုတ်ကိုလည်းပြောပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးမှာပါ။အခုကတော့ထိတ်တန့်ရောက်သတင်းတွေကိုမယေးသန္တာကျော်နဲ့ကိုဇော်ဝင်းလိုင်တို့ကကြီးညာပေးကြမှာပါရှင်။
မလေးရှားလေကြောင်းပိုင်ခီးတဲ့တွင်လေရင်တစ်စင်းဘာကြောင့်မှမသိရုတ်တရက်ကွဲပြောက်သွားရတဲ့ကိစ္စကပို့ပြီးတော့စဉ်းစားရကြက်လာတဲ့အနေအထားမှာရှိပြီးတော့ဗီယက်နမ်ကံရိုးတဲ့နာမှာတွေ့ရတယ်ဆိုရယ်လောင်စာစီရိုးစိမ့်မှုကလည်းဒီပြောက်ဆုံးသွားတဲ့လေရင်နဲ့မပတ်သက်ဘူးလို့ဒီကိစ္စကိုစုံစမ်းစစ်ဆေးနေသူတွေကပြောပါတယ်။ထိုင်းပင်လယ်ပြင်ကရေပြင်မှာတွေ့ရတဲ့စီတွေကဓာတ်ခွဲကမ်းမှာဆန်းသက်ကြည့်ပြီးသိရတာကဒီစီတွေဟာသင်းမောတွေမှာအသုံးပြုတဲ့လောင်စာစီတွေဖြစ်တယ်လို့ကွာလာလမ်ပူမြို့တော်ကအရာရှိတွေကဆိုပါတယ်။ VNN နိုင်ငံတောင်ပိုင်းရေပြင်မှာလည်းအပြည့်အစည်ပိုင်းဆိုင်တွေတွေ့ရတယ်ဆိုပေမဲ့ဒီအပိုင်းဆိုင်တွေကိုတကယ်တမ်းတွေ့ပြီးတော့အတည်ပြုလို့မရရှိပါဘူး။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်ကနေတရုတ်နိုင်ငံပီကင်းမြို့တော်ကိုဥတီပြီးတော့ပြန်တက်သွားပြီးတော့လေရင်ကတနအိလောက်ကြာမှာပဲစနေနေ့မနေ့အစောကြီးမှာရေဒါကနေပျောက်သွားပြီးတော့ဒီ Boring 777လေရင်ရဲ့အပိုင်းစာလေးတစ်ခုကိုမှအရှာမတွေ့သေးဘူးလို့မလေးရှားလေကြောင်းဦးစီးရုပ် Azadin Abdul Rahman ကဒီကနေ့တနင်္လာနေ့မှာပဲပြောသွားပါတယ်ဒီလေရင်ဘလို့ဖြစ်သွားလဲဆိုတော့ဖော်ထုတ်နိုင်မှုလုံးဝမနည်းဆက်သေးဘူးလို့အရာရှိတွေကပြောပြီးတော့လေရင်ပြင်းပြေးဆွဲတာရောလေထဲမှာဆိုးရွားတဲ့ထိခိုက်မှုဖြစ်သွားတာရောတစ်ခုမှမဟုတ်ပါဘူးလို့လည်းသူတို့ကမငြင်းသေးပါဘူးနိုင်ငံပေါင်း၈နိုင်ငံကနေလေရင်တွေတင်မော့တွေအများကြီးနဲ့ကဲဆဲရှောက်ဖွေးတွေလှုပ်ဆောင်နေကြပါတယ်ဘာကြောင့်လဲမသိရပေမဲ့ဒီပျောက်ဆုံးသွားတဲ့လေရင်ဟာရေဒါကနေပြီးတော့ပျောက်မသွားခင်လာရလမ်းတိုင်းပြန်လှည့်လာပုံရတယ်လို့ရေဒါပုံရိပ်တွေအရသိရကြောင်းဒီဖြစ်ရက်နဲ့ပတ်သက်ပြီးတော့စုံစမ်းမှုတွေလုပ်နေတဲ့အရာရှိတွေကတနင်္ဂနွေနေ့ကပဲပြောသွားခဲ့ပါတယ်ရှင
်ယူကရိန်းနိုင်ငံခရီးမယာဒေတာအာနာပိုင်တွေကရုရှားနဲ့ပူးပေါင်းမှုရှစ်တိုးလှုပ်ဆောင်နေတဲ့အချိန်မှာပဲခရီးမယာဒေတာကိုရုရှားတပ်ဖွဲ့တွေကိုပုံမူတင်းကြပ်ချုပ်ခိုင်လာနေပြီဖြစ်ပါတယ်ရုရှားနိုင်ငံနဲ့ပေါင်စီရီလူထုဆန္ဒခံယူဘက်ကိုစီစဉ်ထားတဲ့အတိုင်းလာမယ့်တနင်္ဂနွေနေ့မှာပြုလုပ်သွားမယ်လို့ခရီးမယာရွေးကောက်ပွဲကော်မရှင်အကြီးအကဲမိုက်ကယ်လိုမာလီရှက်ဖ်ကတနင်္လာနေ့မှာပြောပါတယ်ရုရှားတပ်ဖွဲ့တွေကခရီးမယာဒေသအနောက်ပိုင်းနက်ဇတ်စခန်းတွေကိုသိမ်းပိုက်လိုက်တဲ့အတွက်အထက်မှာလူ30လောက်ပိတ်မိနေတယ်လို့ဆိုပါတယ်အခုချိန်မှာရုရှားတပ်ဖွဲ့တွေကခရီးမယာဒေသအတွက်မှာရှိနေတဲ့နေကြားဆောင်စခန်းဆက်တစ်ခုကိုသိမ်းပိုက်ထားပြီးဖြစ်တယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရကလည်းဆိုပါတယ်ပြန်ပဲအုပ်စုတွေခရီးမယာဒေသအတွက်မှာရောယူကရိန်းနိုင်ငံအတွင်းကတခြားဒေသတွေမှာပါဆန္ဒပြပွဲတွေပြုလုပ်ခဲ့တယ်လို့Sevastopol မှာပြုလုပ်တဲ့ဆန္ဒပြပွဲအတွင်းမှာလည်းရုရှားလိုလာတဲ့အုပ်စုတွေကယူကရိန်းလူမျိုးတွေကိုတိုက်ခတ်ခဲ့တဲ့အတွက်ထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပါတယ်။ယူကရိန်းနိုင်ငံပိုင်နဲ့ထဲကနေစင်တီမီတာတစ်ခုမှရုရှားလက်ထက်ကိုအပခံမှာမဟုတ်ဘူးလို့ယူကရိန်းလူမျိုးမျိုးချစ်ကဗျာဆရာကြီးတာရတ်ရှက်ရှန်ကိုရဲ့နှစ်နေရာပြည့်ဝန်နေပွဲကျင်းပခြင်းဝန်ကြီးချုပ်အာဆန်နီယာဆန်နီယိုကတနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်။
လေပြားနိုင်ငံကစစ်ကဲတခုမှပြည်သူစစ်တွေကတရားဝင်စီအောင်ပြီးတော့မြောက်ကိုရီးယားရေနံတင်တင်မောဘော်ကိုစီရီတင်ပေးနေတဲ့ကိစ္စအတွေ့နောက်ဆက်တွဲအကျိုးဆက်တွေနဲ့ကြုံရမယ်လို့အမေရိကန်ပြည်အောင်စုကသတိပေးသွားပါတယ်။အဲ့ဒီစီရီကလေပြားဆိုးရပါရေနံကုမ္ပဏီရဲ့စီရီဖြစ်ပြီးတော့အဲ့ဒီကုမ္ပဏီရဲ့လက်တွဲဘက်ကုမ္ပဏီတွေထဲမှာအမေရိကန်ကုမ္ပဏီတွေလည်းပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူဂျန်ဆာကီကပြောပါတယ်။ အဲ့ခိုးရမှာစီတွေကိုဝယ်ယူသူတွေအနေနဲ့ရုံးတင်တရားစွဲရခံနိုင်ပြီးတော့အရေးယူပိတ်ဆို့မှုနဲ့လည်းကြုံရနိုင်တယ်လို့မစ်ဂျန်ဆာကီကဆိုပါတယ်။လေပြောင်းမှာပြည်သူစစ်တွေရေနံစိမ်းတွေကိုကမ္ဘာဈေးကွက်ကိုတိုက်ရိုက်မရောရဘူးလို့အစိုးရကပိတ်ပင်ထားတာပါ။ပြိုင်မဲ့ပြည်သူစစ်တွေထိန်းချုပ်ထားတဲ့စစ်ကမ်းကနေအဲ့ဒီမြောက်ကိုရီးယားရေနံတင်တင်မောထွက်ခွာလို့မရအောင်လို့လေပြောင်းရေတပ်နဲ့အစိုးရကိုထောက်ခံတဲ့ပြည်သူစစ်တွေဟာတနင်္ဂနွေနေ့ကမော်တော်ဘုတ်တွေအဲ့ညာကိုဆေးလွတ်ခဲ့ပါတယ်။ရေနံတင်တင်မောဘော်ကိုဒီတားစီးဖို့နီးမျိုးစုံနဲ့စ조사နေပြီးတော့တကယ်လို့သာအစိုးရမင်းကိုနားထောင်ဆိုရင်တော့စေအေးရအေးယူမှုနဲ့ကြုံရနိုင်တယ်လို့လေပြားယဉ်ကျေးမှုဝင်ကြီးလက်ဖြစ်အစိုးရပြောခွင့်ရသူလည်းဖြစ်တဲ့ပုဂ္ဂိုလ်ကပြောပါရရှင
်။လက်မနိုင်ငံမှာပြီးခဲ့တဲ့ဒီဇင်ဘာလကတည်းကဖန်စီတင်းတင်းကန်ထားရတဲ့ဂရိရှေးရုပ်အယူဝါဒီခရီးယန်သီလရှင်တွေကိုပြန်လွတ်လပ်ပေးလိုက်တဲ့အတွက်အခုဆီးရီးယားနိုင်ငံကိုရောက်လာကြပြီဖြစ်ပါတယ်။ဒမတ်စကတ်နဲ့ဆက်ရှိမိုင်လောက်ဝေးတဲ့Jaded Yubus ဆိုတဲ့နေဇမျိုးကလေးကိုအဲ့ဒီတီလာရှင်73ဦးနဲ့သူတို့ကိုကူညီပေးနေသူ3ဦးတို့တလင်းလာနေမှာရောက်သွားကြတာဖြစ်ပါတယ်။စီးရီးယားကိုပြန်အောင်လာတဲ့အတွက်ကျေးဇူးတင်ကြောင်းပြန်လွတ်လာတဲ့တီလာရှင်2ဦးကပြောပါတယ်။သူတို့ကိုထိန်းချုပ်ထားတဲ့အချိန်မှာကောင်းကောင်းမွန်မွန်ကြည့်ရှုဆောင်ရှောက်ထားခဲ့တယ်လို့သူတို့ရဲ့ Ma Takla ဆိုတဲ့အဖွဲ့ရဲ့အကြီးအကဲကပြောကြားလိုက်ပြီးသူတို့ပြန်လွတ်အောင်ဆွမ်းဆောင်ပေးခဲ့တဲ့စီးရီးယားသမ္မတ Bashar al-Assad နဲ့ Lebanon အရာရှိတွေကိုကျေးဇူးတင်ကြောင်းပြောပါတယ်။ယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 1.1139လိုင်းနိုမီတာ25 kHz 1.1965လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA အမေရိကန်တန်ကနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်မြောက်ကိုရီးယားနိုင်ငံမှာအစ်မြင့်ဆုံးဥရီပြုအဖွဲ့အစည်းဖြစ်တဲ့ဦးစီးပြည်သူလွှတ်တော်ရွေးကောက်ပွဲမှာနိုင်ငံခေါင်းဆောင်ကင်ဂျွန်အွန်းကိုသူ့ရဲ့မဲဆန္ဒနယ်ကမဲထဲဝင်သူတွေအလုံးကထောက်ခံမဲလာပြီးတော့ပေးပြီးတော့ရွေးချယ်လိုက်ပါတယ်။မဲဆန္ဒနယ်689နယ်မှာတနယ်ကိုဝင်ရောက်ရှင်ပြိုင်သူတဦးစီပဲရှိရာကြောင်းရုပ်ပြသက်သက်ဖြစ်တဲ့ဦးစီးပြည်သူလွှတ်တော်ရဲ့တနင်္ဂနွေနေ့ကရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေအနေနဲ့ဘယ်သူကိုမဲပေးရမလဲဆိုတာရွေးချယ်ခွင့်မရှိပါဘူး။ရွေးကောက်ပွဲကတော့၅နှစ်အတွင်းမှာပထမအဦးဆုံးကျင်းပတာဖြစ်ပြီးတော့ကင်ဂျွန်အွန်းရဲ့အုပ်ချုပ်မှုအောက်မှာလည်းပထမအဦးဆုံးဖြစ်ပါတယ်။အခုလိုရွေးကောက်ပွဲမှာအနိုင်ရတာကြောင့်သူ့ရဲ့နာမည်နောက်ကဝယ်ရုဂုံလူရှေကြီးနောက်မှာနောက်ထပ်ဂုံပုတ်တစ်ခုတိုးသွားခဲ့ပြီဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာဆိုရင်ဦးစီးပြည်သူလွှတ်တော်ကအာဏာအကြီးဆုံးဖြစ်ပေမဲ့လည်းတကယ်လက်တွေ့မှာတော့သူ့မှာနိုင်ငံရေးလုပ်ပိုင်ခွင့်မရှိသလောက်ဖြစ်ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာပါဝင်ပတ်သက်ခြင်းမလုပ်ကြဘူး။အာဖဂန်နိုင်ငံသားတွေကိုတာလီဘန်အဖွဲ့ကသတိပေးပြောကြားလိုက်ပြီးရွေးကောက်ပွဲကိုနောက်ဆက်ဖြတ်စည်းဖို့အတွက်လည်းသူတို့အဖွဲ့ဝင်တွေကိုအမိန့်ထုတ်ပြန်လိုက်ပါတယ်။လက်ရှိသမ္မတဟာမစ်ကာဇိုင်းနေရာကိုအစားထိုးဖို့အတွက်ပြုလုပ်မဲ့အေပီလ5ရက်နေ့သမ္မတရွေးကောက်ပွဲကိုလုံးဝသပိတ်မောက်ကြဖို့သတင်းမီဒီယာတွေကိုတင်းနာလေးမှာပေးပို့တဲ့အီးမေးလ်ကြေညာချက်ထဲမှာတာလီဘန်အဖွဲ့ကအဲ့ဒီလိုသတိပေးထားတာဖြစ်ပါတယ်။အာဖဂန်နိုင်ငံသားတွေအနေနဲ့ရွေးကောက်ပွဲမှာမဲပေးခြင်းအပြင်ကိုယ့်ကိုယ်ကိုအန္တရာယ်ဖြစ်အောင်မလုပ်ကြဖို့တိပေးထားပါတယ်သမရရွေးကောက်ပွဲဟာအမေရိကန်ရဲ့မကောင်းတဲ့အကြံစီဖြစ်တယ်ဆိုတာပြန်လည်ပြောကြားပေးဖို့တနင်္ဂနွေလောက်မှာရှိတဲ့တရားဟောဆရာတွေဘာသာရေးခေါင်းဆောင်တွေကိုအကြောင်းကြားထားတယ်လို့ဆိုပါတယ်ဒီကြေညာချက်ဟာသမရရွေးကောက်ပွဲကိုအကြမ်းဖက်တိုက်ခိုက်မဲ့အကြောင်းတာလီဘန်တွေကပထမဆုံးအကြိမ်ပြောကြားလိုက်ခြင်းလည်းဖြစ်ပါတယ်တာလီဘန်တွေရဲ့ချင်းချောက်မှုအပေါ်အာဖဂန်အစိုးရဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး
ဆိုမာလီးယားနိုင်ငံမှာအယ်ရှဘက်စစ်သွေးကြွတွေကိုသူတို့ရဲ့အခိုင်အမာခြေကုပ်စခန်းတွေကနေဖယ်ရှားဖို့ထပ်ပြီးတော့ကြိုးပမ်းမှုလို့ပြောလို့ရတဲ့လှုပ်ဆောင်မှုဖြစ်နေအစိုးရတပ်တွေနဲ့အာဖရိကသမဂ္ဂတပ်တွေမြို့တချို့ကိုပြန်ပြီးတော့သိမ်းယူနိုင်ခဲ့ပါတယ်။နိုင်ငံတောင်ပိုင်းမှာအယ်ရှဘက်ရဲ့အကြီးဆုံးစခန်းတည်ရှိတဲ့ဘာဟူဘိုမြို့လည်းပြန်ပြီးတော့သိမ်းခံရတဲ့မြို့တွေထဲမှာပါပါတယ်။တရက်တာတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်မှာအေမီဆောမ်လို့ခေါ်တဲ့ဆိုမာလီးယားနိုင်ငံကအာဖရိကတမကတက်နဲ့ဆိုမာလီးယားအမျိုးသားတက်မျော်တို့ကအဲ့မျိုးကိုတနင်္ဂနွေနေ့ကပဲပြန်သိမ်းလိုက်နိုင်တာဖြစ်ပါရဲ့ရှင
်။အမေရိကန်နိုင်ငံက Ford Motor Car Company ကိုစတင်တည်ထောင်ခဲ့တဲ့ Henry Ford ရဲ့နောက်ဆုံးအသက်မသေးဘဲဂျန်နေသေးတဲ့မြေ William Clay Ford Senior ကွယ်လွန်သွားပြီဖြစ်ပါတယ်။သူဟာလက်ရှိ Ford Motor Car Company ရဲ့အမှုဆောင်ညွှန်ကြားမှုအဖြစ်တာဝန်ထမ်းဆောင်နေတဲ့ William Clay Ford Junior ရဲ့ဖခင်လည်းဖြစ်ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့ Mr. Ford ဟာနမိုနီယာအဆောက်ရောင်ရောဂါနဲ့မရှိဂန်ပြည်နယ် Detroit မြို့နေအိမ်မှာကွယ်လွန်သွားတာဖြစ်ပါတယ်။1949ခုနှစ်မှာ Yale Tech တို့ကနေဘွဲ့ရခဲ့ပြီးတဲ့နောက် Ford Company ရဲ့ကြော်ညာနဲ့အယောင်ဌာနမှာဝင်ရောက်အမှုထမ်းခဲ့တာဖြစ်ပါတယ်။သူဘွဲ့မရငယ်တနည်းအလိုကလေးကကုမ္ပဏီရဲ့အုပ်ချုပ်ရေးဘုတ်အဖွဲ့ဝင်တူအဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရတာဖြစ်ပြီးသူကုမ္ပဏီကနေအနားယူခဲ့တဲ့2005ခုနှစ်အထိကုမ္ပဏီရဲ့နှစ်ပေါင်း130ကျော်တက်တန်းအတွင်းအဲ့ဒီတာဝန်ကိုထမ်းဆောင်နေခဲ့တာလည်းဖြစ်ပါတယ်။သူကွယ်လွန်သွားတဲ့အချိန်သူနဲ့အတူ In on that Chaucer Channel Pountain Larry Zenide, Mata Firestone Fort Janigabare, Mata Firestone Fort Ha, Firestone Diagom Nigo Satin Titan, Harvey Fordy at Mille Pipare.
Direct from Washington, the voice of America, the OA.
Today, I'll tell you, my Ethan Ajone goes over Lanuka, Jinya Bigerava, Vue Gani could totally be needed a season we guru. Internet Samina, Bami Store, Vue News Talk, Gomale, at that Lunida, a chain at the Vienna Tetaya Nas and Imare, Kuaro, Yamaninga Sanya, Drin San Marigo, Zatai, totally be by machine. Tamara Utensi, Suya, Letama, Samuel Biger, Media Lula Queen, Bawin, Leshi Posa Nid, Yamaninga, Pubin, Pianle Yiha, now be a soapo machine, so be Tamara, Pioguin, Yatuga, Digini, Yango. American Pirasu, Ashan, and Pacific Ditalo, Sayan, 3 million Nilaga, Dream of Yosu, Dwagabare. Sian Ashen, Suya letter don't have Biba, Drin Tanari, KKK, Drinia, UKR, and Nieta. See Suyaga, Drin, Mount Chagate, Chi Niriha. Media Lula Quen, Palauti, Tikai, Sigere, Suret, Zam Yarigule, Tigani, Pirin Piba, Drinza, Siari, Suni Gezavare, Gura and Day out, Drinia, UKR, Guang Yamanga, Biopia, Bimava.
တမရဦးသိန်းစီဆွေးရလက်ထက်မှာပြန်လဲဖွင့်ဟပေးခဲ့တဲ့မီဒီယာလွတ်လပ်ခွင့်တွေအပါအဝင်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်တွေဟာနောက်ပြန်စုပ်ဖို့မရှိဘူးဆိုပြီးတော့တမရရဲ့ပြောရေးဆိုဝင်ရှိသူလည်းဖြစ်ပြန်ကြားရေးဒုဝန်ကြီးလည်းဖြစ်တဲ့ဦးရထွက်ကပြည်တွင်းပြည်ပဒသတင်းစာစီအာရီရဲ့ရှေ့မှာအခုလိုပြောဆိုခဲ့ပါတယ်
မြန်မာရဖုံးပရိုဆက်စ်အစ်စ်အီရီဗာဆယ်ဒဲတ်စ်နော့တန်နီဘက်တူအာဝါဖုံးပရိုဆက်စ်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေဟာနောက်ပြန်မလှည့်ပါဘူးကျွန်တော်တို့
ပြည်ပြောင်းလဲရေးလုပ်ငန်းတွေဟာနောက်ပြန်လှည့်ဖို့လုံးဝမရှိပါဘူးပြောနိုင်တာတစ်ခုကရှေ့ကိုပဲဆက်သွားမှာပါလက်ရှိအချိန်မှာတော့ကျွန်တော်တို့အနေနဲ့ရုန်းကန်မှုတွေရှိနေတဲ့ဆိုတာကိုမြင်နိုင်ပါဘူးဒီလိုအခြေအနေတွေကိုအခြားနိုင်ငံတွေမှာကြုံတွေ့ခဲ့ရတဲ့ဖြစ်စဉ်တွေကနေသင်ခန်းစာယူရမှာဖြစ်ပါတယ်လို့ဥယျာထုတ်ကပြောဆိုသွားခဲ့တာပါဒါပေမဲ့မီဒီယာညီလာခံအတွင်းမှာသမ္မ ရာတိုင်းထံမှုရှိတယ်လို့ပြောတယ်ဒါအဲ့လိုကြားတဲ့အတွက်တော်တော်လေးအားတော့တက်တယ်ဒါပေမဲ့ဟိုတဟာတကယ်လုံးဝပြန်မဆုံနိုင်ဘူးဆိုတော့လူတယောက်ကအာမခံမှုဆိုတာအင်မတန်ခက်ခဲပါတယ်အဲ့တော့နိုင်ငံကြီးကနောက်ပြန်ဆုံမဆုံဆိုတာလည်းမီဒီယာလုတ်လက်ခွင့်နဲ့လည်းဆိုင်ရနိုင်ငံကြီးနောက်ပြန်ဆုံမယ်ဆိုရင်လည်းမီဒီယာလုတ်လက်ခွင့်နဲ့တီးပါမှာပဲမီဒီယာဘိုင်းကတော့ကုလလက်ခွင့်ကိုတိဆောက်ရင်းနဲ့နိုင်ငံကြီးပြောင်းပြန်လှည့်မသွားဖို့လည်းကျွန်တော်တို့လက်ချုပ်ပန်းရမှာ
1990ရွေးကောက်ပွဲမှာအနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုအာဏာမလွှဲပေးခဲ့တဲ့အချိန်ကစပြီးတော့စစ်အစိုးရရဲ့အုပ်ချုပ်မှုအောက်ရောက်ခဲ့တဲ့မြန်မာနိုင်ငံမှာမီဒီယာလွတ်လပ်ခွင့်နဲ့ဆုံးရှုံးသွားတာနှစ်ပေါင်း20နီးပါးရှိပြီလို့အမေရိကန်နိုင်ငံဟာဝိုင်အခြေစိုက်တဲ့ East West Center ကကြီးမှုကျင်းပတဲ့သတင်းမီဒီယာလွတ်လပ်ခွင့်အတွက်စိန်ခေါ်မှုများဆိုင်ရာဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ပြည်တွင်းပြည်ပသတင်းစာဆရာတွေကသူတို့ရဲ့ဆွေးနွေးပွဲတွေအတွင်းမှာပြောဆိုခဲ့ပါတယ်ဆရာနာရှင်ဆွေလက်တက်တုံးကပြပနိုင်ငံတွေမှာနေထိုင်ပြီးတော့မြမအရေးနဲ့ပတ်သက်တဲ့သတင်းတွေကိုထုတ်လွှင့်ခဲ့ရတဲ့သတင်းဌာနတွေမှာအဲ့ဒီအချိန်တုန်းကအခက်အခဲတွေအများကြီးရှိခဲ့ပြီးတော့လက်ရှိအချိန်မှာတော့တိတိကျကျကွာခြားမှုတွေရှိလာဖို့နဲ့ပတ်သက်ပြီးအမေရိကန်အသံမြမဘိုင်းရဲ့ဌာနမှဦးသက်လွင်ထွန်းကမြမနိုင်ငံတွင်းကသတင်းတွေကိုပြပကသတင်းရယူခဲ့ဖို့နဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာအခုလိုပြောဆိုခဲ့ပါတယ
်။တိတိကျကျကွာခြားတာပေါ့။အရင်တုန်းကဆိုလို့ရှိရင်ဟို information blackout ဆိုရှိ။ဘာသတင်းမှယူလို့မရဘူး။ကျွန်တော်တို့မှပြည်တွင်းကိုလည်းဝင်ခွင့်မရဘူး။သက်ဆိုင်ရာအာဏာပိုင်တွေကိုလည်းမေးဝင်မရဘူးတခါတခါအရေးကြီးတဲ့အချိန်တွေဆိုလို့ရှိရင်အင်တာနက်တွေပြတ်သွားတယ်အဲ့လားတွေပဲတယ်လီဖုန်းလိုင်းတွေပြတ်သွားတယ်အဲ့ဆိုတော့ဒီအချိန်တွေမျိုးတော့ကျွန်တော်တို့အခုမကြုံရတော့ဘူးဆိုတော့အရန်တုတ်တက်လာတယ်လို့ပြောလို့ရပါတယ
်အဲ့ဒီစင်းနေဝဲကိုဦးသက်လင်ထွန်းနဲ့အတူထိုင်းနိုင်ငံဘန်ကောက်မြို့မှာကာလာတော်ကြာနေထိုင်ခဲ့တဲ့တိုင်းမီဒီယာသတင်းဌာနရဲ့အကြံပေးသတင်းစာဆရာဦးစင်လင်းမြမအေးလီလာကဲဖြတ်သတင်းစာဆရာပတ်ဒေးလစ်တာနဲ့ထိုင်းနိုင်ငံရဲ့နိုင်ငံခြားသတင်းတော်များကလပ်ရဲ့ဒါရိုက်တာတဦးဖြစ်တဲ့ဂျင်းဟဲလက်စီတို့ကဦးဆောင်ဆွေးနွေးခဲ့တာပါစီအစွဲလက်ထက်တုန်းက BBC သတင်းဌာနအတွက်ပြည်ရင်းကသတင်းတွေကိုပြပရောက်အောင်ပို့ပေးရင်းနဲ့ဆရာနာရှင်တွေဖန်စီထိမ့်သိမ်းညှဉ်းပန်းခံခဲ့ရတဲ့သတင်းစာဆရာဦးနေမင်းကို Mr. Badet Litna ဦးသန်းလွင်ထွန်းနဲ့ဦးစင်လင်းတို့ကသူတို့ရဲ့အခမ်းအနားအတွင်းမှာပဲအတိအမှတ်ပြုဂွန်ပြုလက်မှတ်ချင်းမြင့်ခဲ့ပါသေးတယ်။အရင်ကသတင်းစာဆရာတွေကြုံတွေ့ခဲ့ရတဲ့အနေအထားနဲ့လက်ရှိသမ္မတဦးသင်းစင်ဆွေးလက်ထက်မှာသတင်းမီဒီယာနဲ့ပတ်သက်ပြီးပုံမှန်လေးလောက်ကင်ဝင်ရလာတာဟာအနေငယ်ကွာခြားမှုတွေရှိလာပြီးဆိုတဲ့နဲ့ပတ်သက်ပြီးတော့ဦးနေမင်းက VOA ကိုအခုလိုပြောပါတယ
်။88ဖြစ်ထတာမှတကယ်တကယ်ကတော့ဒါကျွန်တော်တို့စုံလုံဆွန်စားပြီးဒီတရင်လေးနဲ့နဲ့အတင်းတုံးပြန်ခဲ့လို့သာဖြစ်ခဲ့တာဟုတ်ဆိုတော့အခုတရင်မီဒီယာဒီဥသိမ်းစိန်ဆိုးကထက်လာပြီးတဲ့ခါမှာပို့ပြီးထူးခြားလာတာပေါ့တရင်မီဒီယာနဲ့ပတ်သက်လို့ဒါပုံမှန်လေးနဲ့ရေးခွင့်တွေးခွင့်ပြောခွင့်နေသူတို့ပေးလာတယ်အဲ့အတွက်ကတော့အဲ့ထူးခြားချက်ကတော့ဒါအတိမတ်ပြရမယ်ကျွန်တော်တို့အတိမတ်မပြလို့မရပါဘူးသို့တော့ကျွန်တော်တွေးတဲ့အမြင်ကဘယ်လိုရှိလဲဆိုတော့ ပြော ခွင့် တော့ ကျွန်တော် တို့ ရတယ် အဲ့ ပြော ခွင့် ပြော ဆို မှု တွေ နဲ့ ပတ်သက် လို့ ဂျန်နဲ့ အကျိုး တက်ရောက် မှု တွေ ကတော့ တော်တော် ကြီး ထိ လိုက် မလာဘူး
ISWAT စင်တာ က ကြီးမှု ကျင်း ပါတယ် PP ဆိုင်ရာ သတင်း မီဒီယာ ညီလာခံ ကို MASLA 10 ရက်နေ့ က နေ 12 ရက်နေ့ ထိ ကျင်း မှာ ဖြစ် ပါတယ် သတင်း မီဒီယာ ရေး ရာ လက်တွေ့ သတင်း တင်ဆက် ခြင်း လက်တွေ့ စမ်းဆောင် ရေး တိဆောက် ခြင်း ဆိုင်ရာ အလုံးစုံ ဆွေးနွေးပွဲ တွေ ကို နိုင်ငံ တကာ သတင်း မီဒီယာ တွေ မှာ လောက်ကိုက် နေတဲ့ ကျွမ်းကျင် သူ တွေ က အလုံးစုံ ဆွေးနွေးပွဲ အတွင်း မှာ ဆွေးနွေးမှု တွေ ပြုလုပ် မှာ ဖြစ် ပါတယ် ရန်ကုန် မြို့ မင်းရဲ ကျော်စွာ လမ်း မှာ ရှိတဲ့ မြန်မာ နိုင်ငံ ကုန်သင် များ နဲ့ စက်မှု လက်မှု လုပ်ငန်း ရှင် များ အသင်းချုပ် UNFCCI မှာ ပြုလုပ် တဲ့ အစည်းအဝေး ကို American ပြည်ထောင် စု ASEAN နဲ့ Pacific ဒေသ က နိုင်ငံ ပေါင်း 25 နိုင်ငံ က မီဒီယာ ကျွမ်းကျင် သူ တွေ အပါအဝင် မီဒီယာ လုပ်ငန်း ရှင် 300 နီးပါး ဒီ ပွဲ ကို တက်ရောက် ခဲ့ တာ ပါ ခင်ဗျာ
ကိုအောင် ရဲ မောင် မောင် သတင်း ပေးပို့ ခဲ့တာ ပါ ရန်ကုန် မြို့ မှာ ပြုလုပ် ခဲ့တဲ့ ငင်းချမ်း ရေး ဆွေးနွေးပွဲ အကြောင်း ကို လည်း ပြောပြ ပေးပါ အောင် မယ် တနိုင်ငံလုံး ဆိုင်ရာ အပြစ်ခတ် ရက်စက် ရေး သဘော တူညီ ချက် အမူကြမ်း တစ်ခု ပူရဲ ပြုစု ရေး ဆွဲ ဖို့ လုပ်ငန်း အဖွဲ့ ကို အစိုးရ တာဝန် ရှိ သူ တွေ နဲ့ တိုင်းရင်းသား အဖွဲ့ အကြား အချိုးညီ ဖွဲ့စည်း ဖို့ နှစ်ရက် ကြာ ပြုလုပ် တဲ့ ငင်းချမ်း ရေး ဆွေးနွေးပွဲ က နေ အဖြေ ရ ခဲ့ ပါတယ် ဒီအမူကြမ်း ကို အလျင်အမြန် ရေး ဆွဲ နိုင် ရင် တော့ လာမယ့် ဧပြီလ တည်း မှာ တနိုင်ငံလုံး အတိုင်း အတာ အပြစ်ခတ် ရက်စက် ရေး ဖြစ် လာ နိုင် ခြေ ရှိ တယ် လို့ ငင်းချမ်း ရေး ဖော်ဆောင် မှု လုပ်ငန်း အစိုးရ ဘက် က တာဝန် ရှိ သူ တဦး က ပြော ပါတယ် စုံစမ်း မေးမြန်း ထား တဲ့ ကို သား ညွန် ဦး က ရန်ကုန် ရုံးခွဲ က နေ သတင်း ပေး ပို့ ထား ပါတယ် ရှင်
ပြည်ထောင် စု ငင်းချမ်း ရေး ဖော်ဆောင် ရေး လုပ်ငန်း ကော်မတီ က တာဝန် ရှိ သူ တွေ နဲ့ တိုင်းဒေသ လက်နက်ကိုင် အဖွဲ့ တွေ ရဲ့ ဒီ တနိုင်ငံလုံး အပြစ်ခတ် ရက်စက် ဆိုင်ရာ ညှိနှိုင်း ရေး အဖွဲ့ NCCT တို့ ကြားမှ ရန်ကုန် မှာ နှစ်ကြာ လုပ် တဲ့ စီဝေး က နေ ပြီး တော့ ဒီ ရလက် ထွက် ပေါ်လာ တာ ဖြစ် ပါတယ် ဆွေးနွေးပွဲ ကိုမြန်မာစစ်ဘက်ကအကြီးတန်းတာဝန်ရှိသူတွေရောလွှတ်တော်ကိုယ်စားလှယ်အချို့ပါတက်ရောက်ခဲ့ကြတာပါတနင်္ဂနွေတိုင်းတာပစ်ခတ်ရက်စေးသဘောတူညီချက်မူကြမ်းရေးဆွဲတဲ့နေရာမှာဒီအစိုးရဘက်နဲ့တိုင်းဒေသလက်နက်ကိုင်တွေကြားကွဲလွဲချက်တွေရှိနေတာကြောင့်ပူးပေါင်းပြီးတော့သဘောတူညီချက်မူကြမ်းကိုရေးဆွဲဖို့ဖြစ်တယ်လို့ဆိုပါတယ်မူကြမ်းရေးဆွဲဖို့အတွက်အချက်9ချက်ကိုအကြမ်းင်းချခဲ့ပြီးတော့အဲ့ဒီထဲမှာဒီအပစ်ခတ်ရက်စေးကိုစောင့်ကြည့်နိုင်မဲ့အခြေအနေနဲ့နောက်ပိုင်းမှာနိုင်ငံရေးဆွေးနွေးပွဲဖြစ်ဖို့အာမခံနိုင်တဲ့အခြေအနေတွေကိုပါထည့်သွင်းဖို့ဆိုတာပါပါတယ်မြန်မာစုအနေနဲ့ကဒီလာမယ့်ဧပြီလအတွင်းမှာပဲတနင်္ဂနွေအတိုင်းအတာနဲ့အပြစ်ခတ်ရက်စဲရေးလက်မှတ်ထိုးနိုင်ဖို့အလားအလာကိုမျှော်မှန်းထားတာပါတကယ်လို့သာဒီမူကျန်းကိုမြန်မာဆက်ဆံနဲ့ညှိနှိုင်းရေးဆွဲနိုင်တော့နောက်လာတဲ့မှာသဘောတူညီချက်ရလာနိုင်ကြတော့ရှိတယ်လို့ဒီမြန်မာညီငယ်စင်တာကတာဝန်ရှိသူတူဖြစ်တဲ့ဦးလှမော်ရွှေက VOA ကိုပြောပါတယ
်အများဆုံးထိုးနိုင်လေကောင်းလေပေါ့ဗျာမြန်မာထိုးနိုင်ရင်နိုင်ငံရေးဆွေးနွေးပွဲတွေလည်းမြန်မာလုပ်လာနိုင်ပါပေါ့အခုကတော့ဟိုအဖွဲ့ကြီးအများကြီးပါဝင်တာဖြစ်တဲ့အတွက်အချိန်ယူပြီးနှိမ့်နိုင်နေရတဲ့သဘောမျိုးတော့ရှိပါပေါ့
ဟို
မနက်တော့ဆိုစက်မှာကျွန်တော်တို့နှိမ့်နိုင်လို့ပြီးတယ်ဆိုရင်တော့ကြံမကြခင်ထိုးဖို့ကတော့ဖြစ်နိုင်ရည်ရှိပါတယ်တကယ်လို့နှိမ့်နိုင်တာအချိန်ထက်ယူရမယ်ဆိုရင်တော့လည်းကြံပြီးပါပဲဖြစ်မဲ့သဘောရှိပါ
တချို့အဖွဲ့စည်းတွေပေါ့နော်တိုင်းသားအဖွဲ့တချို့ကသူတို့တက်ကပြဿနာပေါ့တနိုင်ငံလုံးအပြစ်ခတ်ရက်စေးရေးလက်မှတ်ထိုးမယ်ဆိုရင်သူတို့မထိုးဆိုရဲပြောနေတဲ့ပြဿနာတန်ကြီးလဲကျွန်တော်ကြားနေရတယ်ခင်ဗျာအဲ့ဒီကိစ္စကြီးနဲ့ပတ်သက်လို့ကဘလူးရှင်းလင်းသွားဖို့ရှိလဲ
နိုင်ငံရေးတိဆိုဆွေးနွေးမှုတွေပေါ်ပေါလာဖို့အတွက်အမှတ်ခံချက်ရှိဖို့နိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စေးမှုကျင်းပနာဖြစ်တဲ့အတွက်အဓိကညီမချက်ကတော့နိုင်ငံရေးတိဆိုဆွေးနွေးဖို့ပဲပါပဲဒီပွဲရောက်ဖို့တစ်ဆင့်မီတစ်ဆင့်ယုံကြည်မှုတွေဆောက်ပြီးလုပ်ရတာဘယ်နိုင်ငံမှမဆိုတရားရာဂိုင်းနှိုးရင်းကျင့်တတ်ဖို့တော့မဖြစ်နိုင်ဘူးဒါပေမဲ့အများစုကကျင်းနေပြီးတော့ဆက်သွားနိုင်ဖို့လိုတယ်လို့ထင်ပါတယ
်အခုဒီလာမယ့် match လအကုန်ပိုင်းထပ်လုပ်မယ့်ညနိုင်ပွဲမှာတော့အရင်တယောက်နိုင်ခြင်းမရှိခဲ့တဲ့အခြားအပြစ်ရက်ပြီးသားတိုင်းသားအဖွဲ့တွေကိုလည်းဖိတ်ကြားသွားဖို့စီစဉ်ရှိတယ်လို့သိရပါတယ်ဒါ့အပြင်သဘောတူလက်မှတ်ထိုးပြီးတာနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အာဏာပိုင်တွေအကြားမှာနိုင်ငံရေးစနစ်ပေါ်တွေအမြန်ပေါ်လာဖို့ကိုလည်းညွှန်မှန်းထားကြတာတွေ့ရပါတယ်အခြားနိုင်ငံရေးဆိုင်ရာကိစ္စရပ်တွေဖြစ်တဲ့ဒီပြောင်စုဖွဲ့စည်းပုံနောက်တပ်ဖွဲ့စည်းမှုကိစ္စတွေကိုလည်းအဲ့ကြမှာဆွေးနွေးပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးအထိကိုမျှော်လင့်ထားကြတာပါအခုဒီနောက်ဆုံးလုပ်တဲ့ဒီဆွေးနွေးပွဲကတော့အရင်ကထက်ပိုပြီးတော့ထူးခြားသလိုပဲရလက်ကောင်းရတယ်လို့တော့ဦးလာမောင်ရွှေကယူဆပါတယ
်ကျွန်တော်အနေနဲ့တော့အရန်ကျင်နာအားရပါတယ်အရင်တော့ကျွန်တော်တို့ကဒီအပြင်ကိုထွက်ပြီးတော့ဆက်မယ်လို့ဆွေးနွေးရရင်ကျွန်တော်တို့ဘက်ကတယောက်နိုင်တဲ့လူကအကန့်အသတ်ရှိတယ်ဒါပေမဲ့အခုရန်ကုန်မှာလုပ်တဲ့ဆွေးနွေးပွဲကတော့ဒီတော်စုဝန်ကြီးအဆင့်5ဦးတမတော်လည်းဒုတိယဝန်ကြီးအဆင့်4ဦးအတူတူဝန်ကြီးအဆင့်5ဦးနောက်ဆုံးတော့ဘက်ကလည်းပုဂ္ဂလဦးသိန်းစောနဲ့အတော်တော်ကိုယ်တိုင်နှစ်ဦးအတူရှင်းနေကြဆိုတော့အင်ကြီးအားပြင်းနဲ့တောကိုရင်းနေနေဆွေးနွေးနိုင်တာတော့ထူးကြတယ်ပြီးတော့တက်မတော်ကကျွန်တော်တို့အရာရှိကြီးတွေကလည်းဒီဆွေးနွေးပွဲအချိန်ပေါ့ဒီကျွန်တော်တို့ကဆွေးနွေးချက်တွေရဲ့တဝက်နီးပါးလောက်ကလည်းသူတို့ကိုယ်တိုင်လည်းဝိုင်းဝန်းဆွေးနွေးတာကိုတွေ့ရတော့ဒါကတော်တော်လေးထူးကြတယ်အားလုံးအစိုးရလွတ်တော်တက်မတော်ကညီငယ်ကြီးကိုတကယ်ကိုခေါ်ဆိုင်အားဆိုင်နဲ့နှစ်နှစ်ကာကဆွေးနွေးတယ်ဒါကကြည့်ရတဲ့ကိုပြရတယ်လို့တစ်ဖက်ကစွန်းနီးဖက်တရားလဲဒါကိုလဲသူတို့လက်ခံပြီးတော့သူတို့ကိုယ်တိုင်လည်းကျူးကျူးတယ်သူတို့လည်းအားရကျင့်တဲ့တူပြောပါတ
ယ် NCTT ခေါ်တဲ့တတိုင်းကလုံးဆိုင်ရာပြစ်ခတ်ရက်စေးရင်ညနေရေးအဖွဲ့ကိုတိုင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဘွဲ့ကဥဆောင်ပြီးတော့မနစ်တုံးကကချင်းနေမီလိုက်စာမှာဖွဲ့စည်းခဲ့တာဖြစ်ပါတယ်နောက်ပိုင်းဒီတိုင်းသားလက်နက်ကိုင်16ဖွဲ့အထိတူးချက်ဖွဲ့ခဲ့ပါတယ် အရိကနေပြီးတော့တနင်္ဂနွေပြစ်ခတ်ရစေးဆိုင်ရသဘောတူညီချက်မူကြမ်းတည်းရရေးဆွဲပြီးဖြစ်ပေမဲ့မြမအစိုးရနဲ့ဒီမူကြမ်းကွက်လက်ချက်တွေရှိခဲ့တာကြောင့်မလို့အခုပြန်ဆွေးနွေးပြီးတော့မူကြမ်းကိုအတူရေးဆွဲဖို့ဆိုပြီးတော့ဖြစ်လာတာပါမြမအစိုးရနဲ့ဒီလက်ရှိအဖြစ်ပြစ်ခတ်ရစေးသဘောတူညီချက်မရသေးတဲ့အဖွဲ့အစည်းအနေနဲ့ကတော့ဒီ KIO ကချင်လူမျိုးကြီးအဖွဲ့နဲ့ TNL တအောင်ခေါ်ပလောင်အမျိုးသားလူမျိုးကြီးတပ်ဖွဲ့တွေပဲဖြစ်ကြပါတယ်ဒါပေမဲ့လည်းတိုင်းသားတွေဘက်ကလိုလာတဲ့နိုင်ငံရေးအရာဆွေးနွေးမှုတွေဖြစ်လာဖို့ဆိုရင်တော့တနင်္ဂနွေအတိုင်းတာပြစ်ခတ်ရစေးသဘောတူညီချက်တရရှိရမယ်ဆိုတဲ့အခြေခံပေါ်ကနေပြီးတော့အခုလိုလုပ်ငန်းစဉ်ဖြစ်ပေါ်လာတာပါခင်ဗျာ
ကိုသားညုံဦးရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်ထိုင်းမြန်မာနယ်စပ်ကမူရစ်ဆေးဝါးဖမ်းဆီးမှုသတင်းတစ်ခုကိုလည်းပြောပြပေးပါဦးမယ်ထိုင်းမြန်မာနယ်စပ်ရွှေတရီကန်နယ်မြေချင်းရံခရိုင်မဲဆိုင်နယ်စပ်မြန်မာနိုင်ငံနဲ့2ကီလိုမီတာလောက်အကွာမှာမူရစ်ဆေးဝါးတဲဆောင်လာသူတွေနဲ့ထိုင်းနယ်ခြားဆောင်မူရစ်ဆေးဝါးနှိမ့်နှင်းရေးတပ်ဖွဲ့ဝင်တွေကြားပြစ်ခတ်မှုကြောင့်တောင်ပေါ်တိုင်းရင်းသားလူယူဆရသူ6ဦးသေဆုံးပြီးစိတ်ကြွဆေးပြားအလုံးရေ8သိန်းခွဲလောက်နဲ့အတူလက်နက်တွေကိုထိုင်းဘက်ကဖမ်းဆီးရမိခဲ့ပါတယ်ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်တာချီလိတ်မြို့နဲ့နီးတဲ့မဲဆိုင်နယ်စပ်မှာထိုင်းနိုင်ငံဘက်ကမူရစ်ဆေးဝါးနှိမ့်နှင်းရေးနယ်ခြားဆောင်တပ်ဖွဲ့ဝင်တွေနဲ့မူရစ်ဆေးဝါးတဲဆောင်လာသူတွေကြားမှာတောက်ကြနေညကတိုက်ပွဲဖြစ်ပွားခဲ့တာပါထိုင်းနိုင်ငံဘက်ကမူရစ်ဆေးဝါးစိတ်ကြွစီ8,400နဲ့အတူလက်နက်တွေနဲ့လူ6ဦးကိုအသေးဖမ်းမိခဲ့ပါတယ်တဲဆောင်လာသူတွေဟာတောင်ပေါ်တိုင်းရင်းသားတွေလို့ယူဆရကြောင်းနဲ့မြန်မာနိုင်ငံဘက်ကတိုင်းရင်းသားလက်နက်ကိုင်တွေနဲ့ဆက်ဆက်နေတဲ့အဖွဲ့တွေလို့ယူဆရကြောင်းထိုင်းသတင်းတွေမှာဖော်ပြနေတာပါမြန်မာနိုင်ငံဘက်နဲ့2ကီလိုမီတာလောက်သာဝေးတဲ့အတွက်တချို့ကလည်းထွက်ပြေးလွတ်မြောက်သွားတယ်လို့လည်းဆိုပါရယ်အခင်းဖြစ်ပွားတဲ့နေရာမှာအလောင်း6လောင်းနဲ့အလုံးရည်သိမ့်ချီပါတဲ့ methamphetamine 9ထုပ်တွေ့ခဲ့ရတယ်ဆိုပြီးမဲဆိုင်အုပ်ချုပ်ရေးမှူးဗိုလ်မှူးကြီးနာတဝက်ယူဝန်ကပြောပါရယ်ဒီမှုရည်စေးပွားတွေဟာမြန်မာနိုင်ငံဘက်ကနေဝင်ရောက်ခဲ့တာဟုတ်မဟုတ်ကိုတော့ရှမ်းပြည်နယ်တာချီလိတ်မြို့အခြေစိုက်မူရည်တပ်ဖွဲ့စု30ကိုလည်းအတိပြုမေးမြန်းတဲ့အခါမှာတာဝန်ကျအရာရှိတဦးကအခုလိုပြောပါရယ်
ကိုကွန်ဖရင့်လုပ်မှသိတယ်စုံစမ်းနေတာပေါ့ကျွန်တော်တို့လည်းအတီတော့မဖြစ်သေးဘူးပေါ့ဒါပေမဲ့သူတို့ပြရတဲ့ပုံလေးကတော့မှန်တော့မှန်နေတာသူကတော့စွန့်လို့ပဲစွဆွဲတော့စွဆွဲမှာပေါ့နော်ကျွန်တော်တို့ကလာရဲသွားရဲဆိုတော့ပြောလို့တော့မရဘူးပေါ့ဘာလို့ဒီနေရာကြီးကြီးကြတော့လဲကျွန်တော်တို့သွားလို့မရတဲ့နေရာတွေဖြစ်နေသူတို့ထဲမှာနေပြီးတော့လည်းဒီလမ်းကြောင်းသူတို့နေရင်ဖြတ်ရင်ဖြတ်မှာပဲလေ
ရှမ်းပြည်နယ်အတွင်းကမူရစ်ဆေးဝါးထုတ်လုပ်ရောင်းချမှုတွေစိုက်ပျိုးနေမှုတွေကိုလေ့လာနေတဲ့မူရစ်ဆေးဝါးစောင့်ကြည့်ရေးအဖွဲ့ကဥက္ကဋ္ဌဆိုင်ကိုလည်းရှမ်းပြည်နယ်အတွင်းကမူရစ်ဆေးဝါးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်
။2014နဲ့2019အထိဆိုမှ9နှစ်လောက်ခါတော့ကျွန်တော်ဆင်းတဲ့အခုအချိန်ကြီးက19မှ9ကာလဖြစ်နေတဲ့ခါကျတော့အတူရကလည်းရှင်းတင်မဖြစ်သေးဘူး။အဲလိုပြောလို့ရတယ်။နောက်တစ်ခုကလည်းပါလို့ပြောလို့ရတယ်ဆိုတော့အခုအင်းချမ်းကြီးဆွေးနွေးပွဲတွေကလည်းဖူးထီလုံနေတော့မယ်ဆိုတဲ့အခါကျတော့ဒီအချိန်ဟာဒီမူရစ်ဆေးဝါးရောဘာရောအကုန်လုံးကင်ဖို့အချိန်တွေကသူကတိုင်နေတဲ့အချိန်မရှိသေးဘူးလို့ပြောလို့ရပါလားဒီဥစားကပြောရဆိုတယ်ဘာဖြစ်လို့ဆိုတော့လက်နဲ့ကင်တာကဘသူလူဖြစ်တယ်ဆိုတာတတ်တတ်မမပြောရတာခက်တာပေါ့ဗျ
ပြီးခဲ့တဲ့လတွေတုန်းကလည်းထိုင်းနိုင်ငံချင်းရိုင်ခရိုင်အတွင်းကနေဆက်ရွာတရွာအနီးမှာမြန်မာနိုင်ငံဘက်ခြမ်းရှမ်းပြည်နယ်မိုင်းရောင်ဘက်ကနေလာတဲ့မူရစ်ဆေးဝါးသမားတွေနဲ့ထိုင်းစစ်တပ်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်မူရစ်ဆေးဝါးတဲဆောင်လာသူတွေဟာတာချီလိတ်မြို့ဘက်ကနေထိုင်းနိုင်ငံဘက်ကိုဝင်ရောက်ခဲ့ရမှာထိုင်းနယ်ခြားဆောင်တပ်ကစစ်ဆေးတာကိုမခံခဲ့တဲ့အတွက်ဖမ်းဆီးဖို့အတွက်ကြိုးစားရင်းနဲ့တိုက်ပွဲတွေဖြစ်ခဲ့တာပါအဲ့ဒီတုန်းကလည်းမူရစ်ဆေးဝါးတဲဆောင်လာသူ၄ဦးကိုအသေးဖမ်းမိခဲ့ပါတယ်ထိုင်းမြန်မာနယ်စပ်မဲဆိုင်တာချီလိတ်နေရာတွေဟာမူရစ်ဆေးဝါးရောင်းဝယ်မှုတင်သွင်းမှုတွေကြောင့်တိုက်ပွဲတွေမကြာခဏဖြစ်နေကြတာပါရှမ်းပြည်နယ်အတွင်းမှာပြီးခဲ့တဲ့9လခန့်ကစပြီးစိတ်ကြွစည်းတွေဘိမ့်မြုပ်ဘိမ့်သိမ့်နဲ့မူရစ်ဆေးဝါးနဲ့ပတ်သက်တဲ့ဆက်ဆက်ပစ္စည်းတွေကိုမူရစ်ဆေးဝါးတိုက်ဖြတ်ရေးလှုပ်ဆောင်နေတဲ့တပ်ဖွဲ့စုတွေကဖမ်းဆီးမှုတွေအချိန်မြင့်လှုပ်လာတာကိုလည်းတွေ့ရပါတယ်။စိတ်ကြွစည်းပြားတွေဖမ်းဆီးရမိမှုတွေကတော့တရုတ်နဲ့ထိုင်းပြီးရင်မြန်မာနိုင်ငံဟာစိတ်ကြွစည်းအများဆုံးဖမ်းဆီးရမိခဲ့တဲ့နိုင်ငံအဖြစ်ကုလသမဂ္ဂမူရစ်နဲ့ရာဇဝတ်မှုရုံးရဲ့မကြခင်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်
မအေးအေးမှသတင်းပေးပို့ခဲ့တာပါမြမချမ်းမကြီးဆန်ရသတင်းတပုတ်ကိုပြောပြပေးပါမယ်မြမအစိုးရကနေစည်းမထားဆရာဝန်များအဖွဲ့ကိုစေကူတာမှုမှာဗက်လိုက်မှုတွေရှိတယ်လို့ဆွဆွဲပြောဆိုပြီးရခိုင်ပြည်နယ်တွင်းမှာလုပ်ငန်းဆောင်တာတွေကိုရပ်ဆိုင်းပစ်လိုက်ဖို့အကြောင်းကြားပြီးဖြစ်ပါတယ်ဒီလိုပိတ်ပင်လိုက်တာဟာမြန်မာနိုင်ငံရဲ့ဒုတိယအစင်းရဆုံးပြည်နယ်ဖြစ်တဲ့ရခိုင်ပြည်နယ်တွင်းကစေဝါကူတာမှုလိုအပ်နေတဲ့ပြည်သူ9,000နီးပါးကိုစေကူတာကွင်ရရှိဖို့အခက်အခဲတွေနဲ့တွေ့ကြုံရမှာဖြစ်ပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့ကနေ VOA သတင်းတောက် Gabriella Palosh သတင်းပေးပို့ထားတာကိုမဆုမွန်ကတင်ပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်စစ်တွေမြို့ပြင်ကရိုဟင်ညာယာယီဒုက္ခသည်စခန်းမှာဇနီးကလေးနှစ်ဦးနဲ့နေထိုင်သူအိရှိုင်မီဝေနာရှင်ကိုဘာစိန်ဟာတီဘီရောဂါရှိတယ်လို့ယူဆရတဲ့အတွက် MSF လို့ခေါ်တဲ့နယ်စည်းမထဆရာဝန်များအဖွဲ့ရဲ့စည်းကမ်းမှာလွန်ခဲ့တဲ့3လကနေစလို့စေဝါကူတာမှုခံနေရတာဖြစ်ပါတယ်။အခုဆိုရင်တော့ MSF စည်းကမ်းပိတ်ပစ်လိုက်ပြီဖြစ်လို့သူဆက်ပြီးတော့စေကူတာခွင့်မရတော့ဘဲနဲ့အခက်ခဲကြုံတွေ့နေရပါတယ်။စစ်တွေပြည်သူစေယုံကြီးဟာတိတ်မဝေးပင်မဲ့လို့သူ့အနေနဲ့ကုန်ကြစရိတ်ရှိတဲ့အတွက်သွားပြီးတော့မကူနိုင်တာပါ။
ကျွန်တော်ကအဖေကလုံးဝမကြပါဘူး။ဖေကမကခနာဖေကတာနီမာ
အမဆဖွဲ့ဟာရခိုင်မြနယ်တဲကတိမ့်နဲ့ချီတဲ့ကျမ်းမာရေးချွတ်တဲ့အားနည်းသူတွေအတွက်စေဝါကူတာမှုပေးနေတဲ့အဓိကအားထားရနေရာဖြစ်နေတာပါ။ MS ဟာကူးစက်ယောဂဖြစ်ပွားမှုတွေကိုအဓိကကူတာပေးနေပြီးအဆုတ်ယောဂငှက်ဖျားနဲ့ HIV ဝေနာရှင်တွေအတွက်လည်းပုံမှန်စေကူတာမှုပေးနေတာဖြစ်ပါတယ်။ဒါပေမဲ့လို့လေပြီးခဲ့တဲ့လကရခိုင်ဒူးချီရန်တက်ခိုက်မှုနဲ့ပတ်သက်ပြီးတော့ MSS ဆရာဝန်တွေကဒဏ်ရာရတဲ့ရိုဟင်ဂျာတွေကိုကုသပေးခဲ့ရတယ်လို့နိုင်ငံတကာသတင်းမီဒီယာတွေကိုအတည်ပြုပြောကြားခဲ့ပြီးတဲ့နောက်အဲ့ဒီသတင်းနဲ့ပတ်သက်ပြီးအခြေအတည်အငင်းပွားစရာဖြစ်လာခဲ့ပါတယ်။လူ့ဖွံ့ဖြိုးရေးအဖွဲ့တွေကအဲ့ဒီဂျန်ဖတ်မှုမှာရိုဟင်ဂျာပေါင်းအနည်းဆုံး40တက်ခံခဲ့ရတယ်လို့ဆိုပေမဲ့မြန်မာအစိုးရကတော့မဟုတ်မှန်ကြောင်းညင်းဆိုပါတယ်။ဒီသတင်းထွက်ပေါ်လာခဲ့ပြီးတဲ့နောက် MSF ကိုရခိုင်ပြည်နယ်ရင်းကလုပ်ငန်းတွေရပ်ဆိုင်မှုအစိုးရကအကြောင်းကြားခဲ့ပါတယ်။ရခိုင်ပြည်နယ်ကျန်းမာရေးဌာနကတော့ MSF အနေနဲ့ရခိုင်မှာအခုလိုမျိုးရပ်ဆိုင်ခံခဲ့ရတာဟာယာယီတာဖြစ်တယ်လို့ပြောပေမဲ့မြမအနာပိုင်နေဘက်ကတော့အခုလိုမျိုးရုတ်တရက်တိုးလာတဲ့လူငနာတွေကိုကုသနိုင်ရေးကုလသမဂ္ဂနဲ့တိုင်ပင်ဆွေးနွေးနေတယ်လို့ပြောပါတယ်။လက်ရှိဆေးကုသမှုအခက်အခဲကိုကူညီဖြည့်ဆည်းပေးနိုင်မှုအတွက်မြမနိုင်ငံကတခြားဆေးဝန်ထမ်းတွေကိုပြောင်းရွှေ့နေရချထားမှာဖြစ်တယ်လို့လည်းအာနာပိုင်နေကပြောပါတယ်။မက်ကပ်ကမြန်မာနိုင်ငံမှာကုလသမဂ္ဂလုပ်ငန်းတွေကိုညှိနှိုင်းဆောင်ရွက်ပေးနေသူဖြစ်ပါတယ်။သူကအကူအညီလိုအပ်နေတဲ့သူတွေကိုဦးစားပေးရမယ်လို့ပြောပါတယ်
။ There is huge need here in Rakhine. There are a lot of people who already have inadequate access to health services and other basic services. That's why we have a massive humanitarian operation in Rakhine State. That's why we're working with the government.
ဒီမှာလူအချက်ကကြီးမားပါတယ်။ဒီမှာလူအများအပြားအတွက်ငိုကြဲကကျမ်းမာရေးပြုစုဆောင်ရှောက်မှုနဲ့အခြေခံဝန်ဆောင်မှုလုပ်ငန်းတွေမှာမလုံမလောက်ဖြစ်နေတာပါ။ဒါကြောင့်ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုပြဿနာကြီးကိုကျွန်တော်တို့ရင်ဆိုင်ဖြေရှင်းနေရတာဖြစ်ပြီးဒီအားကိုးရမဲ့လူတွေအနေနဲ့လိုအပ်ရင်အရေးပေါ်အသက်ကယ်နိုင်မဲ့ဆေးဝါးကုသမှုတွေရအောင်လို့အစိုးရကိုကျွန်တော်တို့ကူညီနေတာဖြစ်ပါတယ်။အခုလိုလူသားချင်းစာနာမှုဆိုင်ရာအကြီးဆုံးအဖွဲ့တွေထဲပါဝင်တဲ့အဖွဲ့ကြီးကိုပိတ်ပင်လိုက်တော့ကျွန်တော်တို့အတွက်အလွန်ပဲစိုးရိမ်မကင်းဖြစ်စေပါတယ်ဒါပေမဲ့အစိုးရကတော့ဒီလစ်ဟင်းသွားတဲ့ဆေးကုသမှုလုပ်ငန်းတွေကိုဖြည့်ဆည်းပေးမယ်လို့ကျွန်တော်တို့ကိုပြောခဲ့ပါတယ
်အခုလိုမျိုး MSF လုပ်ငန်းတွေကိုရခိုင်ပြည်နယ်မှာရပ်တန့်ခဲ့ပေမဲ့တခြားပြည်နယ်တွေမှာတော့မြန်မာအစိုးရကဆက်လက်လုပ်ကိုင်ခွင့်ပေးထားပါတယ်ရခိုင်ပြည်နယ်မှာအခုလိုပိတ်ပင်လိုက်ခြင်းအပြင်အဓိကရိုဟင်ဂျာတွေရဲ့ကျန်းမာရေးပြုစုဆောင်ရှောက်မှုကိုထိခိုက်စေမှာဖြစ်ပါတယ်ကျန်းမာရေးဝန်ကြီးဌာနကတော့ရခိုင်ပြည်နယ်မြောက်ပိုင်းကနေစစ်တွေကိုလူနာတွေကိုဘတ်စကားနဲ့ပို့ဆောင်ပေးဖို့အစီအစဉ်ရှိပါတယ်လို့ပြောပါတယ်ဒါပေမဲ့ရခိုင်အများစုနေထိုင်တဲ့မြို့ကိုရိုဟင်ဂျာတွေကိုပို့မဲ့အစီအစဉ်ကတော့လုံခြုံရေးအတွက်အန္တရာယ်ရှိနိုင်ပါတယ်အမဆပ်ဗန်နေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာ HIV ဝေနာရှင်အနည်းဆုံး650အတွက် ARV ဆေးကိုဝင်ငှပေးနေတာဖြစ်ပါတယ်စစ်တွေနီးမှာရှိတဲ့ဒံပိုင်းဒုက္ခသည်စခန်းမှာရှိတဲ့အစိုးရဖွင့်ထားတဲ့ဆေးကမ်းမှာတော့လက်ရှိဆရာဝန်တွေနေပါနေပြီးတော့ကျန်းမာရေးဝန်ထမ်းတွေကလည်းမလောက်မငှဖြစ်နေတဲ့အပြင်ဆေးဝါးလည်းလုံလောက်မှုမရှိပါဘူး။ဒါကြောင့်သူတို့စီကလူနာတွေကို MSF ကိုမကြခဏဆိုသလိုပို့ဆောင်ပြီးတော့ဆေးကုသမှုပေးနေရတာဖြစ်တယ်လို့အမည်မဖော်လိုတဲ့ကျန်းမာရေးဝန်ထမ်းတဦးက VOA ကိုပြောပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်။လိုင်းတူမီတာ24 25 32တို့ကနေထုတ်လွှင့်ပေးနေတာပါ။အခုစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန့်အောင်သတင်းလာနဲ့အတူသူယုံကြည်ရအစီအစဉ်တို့ကိုနားဆင်ကြရပါမယ်ရှင်
။တစ်ခါခါကျတော့အဲ့လိုအများအားယုံနေတာကတော့မကောင်းပေါ့။အများအားယုံနေတဲ့အခါကျတော့ကိုယ်ပေါ်မှာမယိုးသားနေတဲ့လင်းလဲလှဲ့ပြားနေတာကြီးပြိလိုက်ရတဲ့အခါမှာကျရင်ကိုယုံထားတဲ့လူကကိုယ့်ကိုလိမ်နေတယ်ဆိုတာပြိလိုက်ရတဲ့အခါမှာတန်ခံစားရတာပေါ့
သူယုံကြည်ရခဏမှာနားဆင်ကြရမှာပါရှင်အခုရင်ဆုံးတော့ပတ်စင်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးမှာပါဘင်္ဂလားဒေ့ရှ်နိုင်ငံတရေလုပ်ငန်းကထွက်ကုန်တွေဟာကဘာတဝမ်းစည်းကွက်မှာဝင်ဆန်းတဲ့အထိကျဲပြန့်လာနေပေမဲ့လုပ်ငန်းခွင်ကအလို့သမားတွေအတွက်ကျန်းမာရေးအရထိခိုက်တဲ့အထိဘေးကင်းလုံခြုံမှုမရှိဘဲဖြစ်နေရပါတယ်ဒါကမျိုးတော်မှာဆိုရင်လေတရေပစ္စည်းထုတ်လုပ်တဲ့လုပ်ငန်းကအစိတ်အထောက်ဆွန့်ပြပစ္စည်းတွေကြောင့်ပတ်ဝန်းကျင်ညှိနှံမှုတွေအကြီးအကျယ်ဖြစ်ပွားနေတာပါဘင်္ဂလားဒေ့ရှ်နိုင်ငံပြည်ပတင်ပို့မှုမှာအဓိကကျတဲ့တရေလုပ်ငန်းကြောင့်နောက်ဆက်တွဲပြဿနာတွေနဲ့ကြုံနေရတဲ့အခြေအနေတွေကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုအောင်လွင်ဦးကတင်ပြပေးထားပါတယ်ရှင်
နိုင်ငံဝင်ငွေအဓိကရပောက်ရလန်းတစ်ခုဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်တရေပစ္စည်းတွေဟာတရုတ်နဲ့ဂျပန်လိုဒေသရင်းအပြင်အမေရိကန်နဲ့ဥရောပတို့လိုအနောက်နိုင်ငံဈေးကွက်တွေထိတင်ပို့ရောင်းချနေတာဖြစ်ပါတယ်။ဒါပေမဲ့လည်းတရေလုပ်ငန်းကစွန့်ပစ်ဓာတ်ပစ္စည်းတွေကြောင့်အလုပ်သမားတွေကျန်းမာရေးထိခိုက်နေုံသာမကမြစ်တွေချောင်းနေမှာလဲအစိတ်အသင့်နဲ့အပြင်းနဲ့ကြုံနေရတာပါ။လေးလာချက်တစ်ခုမှဆိုရင်လည်းဘင်္ဂလားဒေ့ရှ်တရေလုပ်ငန်းကအလုပ်သမားတွေရဲ့90ရာခိုင်နှုန်းဟာဓာတ်ပေရပစ္စည်းတွေကိုထိတွေ့ကန်တွေရာကပန်းနာရင်ချက်ကနေကင်ဆာရောဂါအထိဖြစ်ပွားနေတဲ့အကြောင်းဖော်ပြထားပါတယ်။တက္ကသိုလ်တော်ကတရေစေယုံမှာခြေဗလာလက်ဗလာနဲ့ဓာတ်ပေရပစ္စည်းတွေကိုနေတူတူကကင်တွယ်အလုပ်လုပ်နေရတဲ့မိုဟာမက်မော့ခ်တာဟူဆိုင်ဟာဆိုရင်လဲချောင်းအဆက်မပြတ်ဆိုးတာအရေးပြားရာရံတာလို့ယောဂဝေဒနာခံစားနေရတာပါ။နေတိုင်းမကောင်းဖြစ်လို့အလုံးမစင်းနိုင်ပဲနားနေရတဲ့အထိဝေဒနာခံစားနေရတယ်လို့ဒီလိုဆက်လုပ်နေရင်သေလိမ့်မယ်လို့ဆီယောင်ဝင်ကသတိပေးထားတဲ့အကြောင်းလည်းသူကပြောပါတယ်။စမှုလုပ်ငန်းသုံးခရိုမီယံနဲ့တခြားဓာတ်ပစ္စည်းတွေအသုံးပြုပြီးတရေတွေကိုပြုပြင်ရတဲ့လုပ်ငန်းမှာအလုပ်လုပ်ရင်းအရေးပြားယောဂါတက်တောင်းပုံမှန်စည်းစားနေရတယ်လို့လည်းအသက်25နှစ်အရွယ်မော့ခ်တာဟူဆိုင်ကပြောပါတယ်
။ဘယ်ဟာတဲ့ပါချူလ်ကနေရတာဘာရပါနော့ကက်ချာရီနိုစတရာဒါဟာတာချူလ
်လက်တွေခြေထောက်တွေကတစ်ချိန်လုံးကိုရားနေတာပါ။လက်သေးချာကအရေးပြားတွေဆိုရင်လည်းတော်တော်ကိုအခြေအနေဆိုးပါတယ်။သပင်းတွေလည်းကျွတ်ပါတယ်။အခုဆိုရင်ကျွန်တော်မှဓာတ်မတက်တဲ့ယောဂါရနေပြီးဒီလိုဖြစ်လာရင်ပိုးပြီးတော့ဆိုးပါတယ
်တက္ကမျိုးတော်ကတရေစေုံ200လောက်မှာကျမ်းမာရေးအထူးကခံပြီးအလုလုံနေကြတဲ့အလုသမား2000ခွဲလောက်ဟာဝင်ငွေအားဖြင့်ကတော့လစဉ်အမေရိကန်ဒေါ်လာ50လောက်သာရရှိကြတာပါမကြာသေးခင်နှစ်တွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အထက်ကျုပ်လုပ်ငန်းတွေမှာလူသေးပြောက်တွေရှိခဲ့တဲ့အထိလုပ်ငန်းခွင်ဘေးကင်းလုံခြုံမှုမရှိခဲ့တာတွေကိုနိုင်ငံတကာကပါအာရုံစိုက်ခံခဲ့ရတာပါထူးသဖြင့်ပြီးခဲ့တဲ့နှစ်ဧပြီလထဲမှာတုန်းကလူပေါင်း1000ကျော်တည်ဆုံးခဲ့ရတဲ့ထိုင်ကျုပ်စေယုံပြိုကျမှုဖြစ်ခဲ့ပြီးနောက်မှာလဲနိုင်ငံတကာလုပ်ငန်းတွေအနေနဲ့ကုန်ပစ္စည်းတွေဝယ်ယူနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကစေယုံတွေမှာအခြေအနေတွေတိုးတက်အောင်လုပ်ဖို့တရားဝင်ဖိအားပေးတောင်းဆိုမှုတွေလည်းပေါ်ပေါက်လာခဲ့ပါတယ်။ဒီလုပ်ငန်းကတော့အထက်ကျုပ်လုပ်ငန်းတွေထက်အန်တီရဲကြီးမားလာပေမဲ့အများကအာရုံစိုက်လောက်တဲ့အထိမြင်သာထင်သာမရှိတာကြောင့်တိုးတက်မှုရအောင်ဖိအားပေးတာမျိုးများများဆဆမရှိသေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကပတ်ဝန်းကျင်ထိန်းသိမ်းရေးရှေ့နေသင်းကရစ်ဝါနာဟာဆန်ကပြောပါတယ်
The ways the tannery industries are operating here in Bangladesh would perhaps suggest that it is a lawless state.
Bangladesh နိုင်ငံမှာတရေလုပ်ငန်းတွေလုပ်ကင်နေတဲ့ပုံစံကဥပဒေမဲ့တိုင်းပြည်တစ်ခုလိုတော့ပြောရမလို့ဖြစ်နေပါတယ်။နိုင်ငံရေးကြောင့်လည်းဖြစ်နိုင်ပါတယ်။စီးပွားရေးအတိုင်းဝန်းကမကြည်နက်တာမျိုးအစိုးရကမဖြစ်စေချင်ဘူးလေ။မယုံမသားလုပ်တာတွေလည်းပါမှာပေါ့
။သူနဲ့တူပတ်ဝန်းကျင်ထင်းသေးလှရှားသူတွေကတရေစေယုံတွေတကားမျိုးအပြင်ကိုပြောင်းရွှေ့ပေးဖို့နဲ့စွန့်ပစ်ပစ္စည်းတွေကိုစနစ်တကျဖျက်ဆီးဖို့ဥပဒေပေါင်းတွင်းကကြိုးစားနေပေမဲ့အောင်မြင်မှုတော့မရသေးပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံကတရေလုပ်ငန်းအားလုံးရဲ့90ရာခိုင်နှုန်းရှိတဲ့ဟာဆရီဘတ်အရက်ဟာအခုအခါစွန့်ပစ်ဓာတ်ပစ္စည်းတွေနဲ့ညှဉ်းနှံနေတဲ့ရေအိုင်တွေအမိုက်ပုံတွေတရေအစအနတွေနဲ့ပြည့်နေတဲ့နေရာတစ်ခုဖြစ်တွေ့မြင်နေရတာပါ။ဒီလိုတရေစေယုံတွေကအစိတ်တောက်ဓာတ်ပစ္စည်းတွေကြောင့်အလုပ်သမားတွေသာမကဒေသခံတွေလည်းကျမ်းမာရေးပြဿနာတွေနဲ့ကြုံတွေ့နေရပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်ခြေဆိုင်ပတ်ဝန်းကျင်ထင်းသေးရေလှရှားမှုဖွဲ့တစ်ခုရဲ့လေးလာချက်အရ တကားမျိုးတော်ကဘူရီကန်ကမြကန်းနဘေးမှာနေထိုင်သူတွေပါဝင်တရီစဲုံတွေရှိရာအရက်မှာနေထိုင်သူလူပေါင်း2000နီးပါးရှိမယ်လို့ခန့်မှန်းထားတာပါ။ဘင်္ဂလားဒေ့ရှ်ပောင်းကျင်ထိန်းသိမ်းဌာနရဲ့အချက်အလက်တွေအရဆိုရင်လဲကင်ဆာရောဂါဖြစ်စဉ်တွေနဲ့ခရိုမီယံပါဝင်ဓာတုပစ္စည်းပမာဏကုဗလီတာ22တန်းလောက်ကိုလည်းတကားမျိုးတော်ကဘူရီကန်ကမြစ်ထဲကိုနေ့စဉ်စွန့်ပစ်နေတာဖြစ်ပါတယ်။အန္တရာယ်ကြီးမားလာတဲ့လုပ်ငန်းခွင်အခြေအနေတွေနဲ့ပတ်ဝန်းကျင်ထိခိုက်မှုတွေကြီးကြီးမားမားရှိနေစေဆိုပေမဲ့လည်းဈေးသက်သာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတရည်ပစ္စည်းတွေကိုဝယ်လိုအားကတော့အားကောင်းနေစေပါ။အထူးသဖြင့်မကြာသေးခင်နှစ်တွေအတွင်းတရုတ်နိုင်ငံမှာကုန်ထုတ်လုပ်မှုဈေးတွေတိုးမြင့်လာရာကနိုင်ငံတကာလက်လီလုပ်ငန်းတွေအနေနဲ့ဘင်္ဂလားဒေ့ရှ်လိုလိုအားကတက်တာတဲ့ဈေးကွက်တွေကပုံမှန်ဝယ်ယူလာကြတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းနိုင်ငံတကာဈေးကွက်မှာရေရှည်နေရာယူနိုင်ဖို့အတွက်ဈေးပေါ်ပေါ်နဲ့ထုတ်လုပ်နိုင်မှုတစ်ခုတည်းကိုအာရုံစက်နေလို့မဖြစ်နိုင်ဘူးလို့ပြည်ပကိုဖက်နှက်တွေတင်ပို့နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံက Apex Adarchi ရဲ့ညွှန်ကြားရေးမှူးစာရဲ့နာဇင်မန်ဇူဝါကသတိပေးပါတယ်။
We cannot go on with the race to the bottom, which is where you work with people who don't care anything about but the price. Even at that level, we are seeing much more higher levels of consciousness and awareness in terms of environmental compliance.
ဈေးသက်သာဖို့ကလွယ်လို့တခြားဘာကိုမှဂရုမစိုက်တဲ့လူတွေနဲ့လိုက်ပြိုင်နေလို့မဖြစ်ပါဘူး။ဒီလိုအဆင့်မျိုးမှာတော့ပတ်ဝန်းကျင်ထိခိုက်မှုနဲ့ပတ်သက်လို့သတိထားမိလာကြတဲ့ဝယ်သူတွေတော်တော်များများရှိပါတယ်။ဒါကြောင့်လည်းဘင်္ဂလားဒေ့ရှ်ရဲ့တရည်လုပ်ငန်းမှာရရှိအကျိုးအတွက်လုပ်ငန်းခွင်နဲ့ပတ်ဝန်းကျင်ထိန်းသိမ်းမှုတွေကိုစံချိန်မီမီနဲ့တိုးတက်လာအောင်လက်တွဲဆောင်ရွက်သွားနိုင်မဲ့ဝယ်သူတွေကိုဆွဲဆောင်ရလိမ့်မယ်လို့လည်းယူဆပါတယ်
။ဖနက်လက်ကဲစတဲ့တရည်ပစ္စည်းတွေကိုနိုင်ငံတကာလက်လီလုပ်ငန်းတွေကိုရောင်းချနေရကဘင်္ဂလားဒေ့ရှ်နိုင်ငံဟာနှစ်စဉ်ဒေါ်လာ3,900လောက်ထိပြည်ပဝင်ငွေရရှိနေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တရားဝင်ထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရဆိုရင်လည်းတရည်ပစ္စည်းတွေပြည်ပတင်ပို့မှုဟာဒီရင်တနစ်ကားနဲ့ရှင်ပြီးခဲ့တဲ့2013ခုနှစ်နှစ်ကုန်ပိုင်းအထိ6လအတွင်းမှာ35ရာခိုင်နှုန်းအထိတိုးတက်ခဲ့တဲ့အကြောင်းဖော်ပြခဲ့တာပါ။ကမ္ဘာမှာအစင်းရဲဆုံးတိုင်းပြည်တစ်ခုဖြစ်နေစေဘင်္ဂလားဒေ့ရှ်နိုင်ငံမှာလူအများစုကစိုက်ပျိုးရေးနဲ့အသက်မွေးရပေမဲ့အထက်ကျုပ်လုပ်ငန်းကတော့ပြည်ပဝင်ငွေစုစုပေါင်းရဲ့90ရာခိုင်နှုန်းအထိရှိပါတယ်။ဒါပေမဲ့လည်းအချင်းပြတ်ခြားစားမှုတွေဟာရင်းနှီးမြှုပ်နှံမှုတွေနဲ့စီးပွားရေးမှာအတားအဆီးတွေဖြစ်ရှိနေစေဖြစ်တယ်လို့အလုပ်သမားဈေးကွက်ဟာဖွံ့ဖြိုးမှုမရှိသေးပဲအလုသမားတွေခွင့်ရေးအကာအကွယ်ပေးမှုတွေဟာလည်းအားနည်းနေစေဖြစ်တဲ့အကြောင်းဝါရှင်တန်ခြေဆိုင် Heritage Foundation နဲ့ Wall Street Journal တို့ရဲ့2014ခုနှစ်အတွက်ကမ္ဘာတဝန်းစီးပွားရေးလှုပ်လှက်ခွင့်ညွှန်ကိန်းထုတ်ပြန်ရမှာဖော်ပြခဲ့တာပါ။စွန့်ဦးတီထွင်လောက်ကန်လူတွေစီးပွားရေးဖွံ့ဖြိုးဖို့ကြိုးပမ်းမှုတွေဟာလည်းကျိုးနေစနစ်တွေကြောင့်တိုးတက်တဲ့လောက်မတိုးတက်ဘူးလို့လည်းပြောပါတယ်။ကမ္ဘာတဝန်းစီးပွားရေးလှုပ်လှက်ခွင့်အစင်မှာတော့နိုင်ငံပေါင်း128နိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာလှုပ်လှက်ခွင့်အသင့်အင့်ရှိတဲ့တိုင်းပြည်အဖြစ်အဆင့်131မှာစီးရင်သွင်းခံခဲ့ရတာပါ။ဒါကလည်းအရင်တစ်နှစ်ကထက်ဆိုင်းရင်တမတ်ခွဲတိုးလာတယ်လို့အညွန်ကိန်းပြုစုခဲ့တဲ့နှစ်ပေါင်း20အတွင်းစုစုပေါင်း10မှတ်အထိတိုးတက်လာခဲ့တယ်လို့လည်း Heritage Foundation နဲ့ Wall Street Journal တို့ရဲ့2014ခုနှစ်ကမ္ဘာတဝန်းစီးပွားရေးလှုပ်လှက်ခွင့်အညွန်ကိန်းထုတ်ပြန်ရမှာဖော်ပြခဲ့တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပိုင်းစီးပွားရေးကဏ္ဍကိုညံ့လိုက်ပြန်စေကျွန်တော်အောင်လို့ပါခင်ဗျာ
။ကိုအောင်လေးဦးတင်ပြခဲ့တဲ့အပတ်စဉ်စီးပွားရေးခဏကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကတော့အပတ်စဉ်ဘလော့ဂါရီပြောသမျှအစီအစဉ်ရဲ့အလှည့်ပါ။မတ်စုမြတ်မွန်ရဲ့အစီအစဉ်တင်ပြချက်ဖြစ်ပါတယ်ရှင
်။အင်တာနက်ကလည်းလူတွေအတွက်ကိုမရှိမဖြစ်ပိုးပြီးတော့ဖြစ်လာတော့စိတ်ချလက်ချဘလို့ကွန်ပျူတာမျိုးနဲ့သုံးရမလဲဆိုတာအတော်ကြီးမေးခွန်းထုတ်เสียဖြစ်လာနေပြီကိုဇော်ဝင်းလှန်ရေ။
ဟုတ်ပါဗျာစိတ်ကိုစိတ်ချရပါတယ်လို့ပြောနေကြတဲ့ Apple ကွန်ပျူတာတွေတောင် hacker တွေရဲ့ရန်ကိုမတားနိုင်တော့ဘူးဆိုတော့ခက်တာပေါ့အ
ဲ့ဒါပေါ့ Apple ရဲ့ Mac ကွန်ပျူတာတွေရော iPhone iPad iPod Touch တွေမှာပါ hacker တွေကလုံခြုံရေးကိုဖောက်နိုင်ခဲ့တယ်ဆိုတာ Apple ကုမ္ပဏီကဝန်ခံလိုက်ရတော့ IT လောကမှာတော်တော်လေးပြောစရာရေးစရာဖြစ်သွားခဲ့တယ်လေ
တေချာတာပေါ့ဗျာအရင်ကဆို Apple ကွန်ပျူတာတွေက virus မဝင်ဘူး online တခို့ hacker တွေဈာဖောက်ဝင်ခိုးနိုင်မှုခက်တယ်လို့နာမည်ရနေတာကို Microsoft software သုံးတဲ့ PC တွေပဲခဏခဏ virus ဝင်နေဆိုပြီးဝေဖန်ခံရတာမဟုတ်လား
အခုကတော့ဒီ Apple Mac computer တွေထဲမှာသုံးတဲ့ OS X software တွေရော iPhone တို့ iPad တို့မှာသုံးတဲ့ iOS mobile software တွေမှာပါ hacker တွေကဈာဝင်ဖောက်လိုက်နိုင်လို့ Apple က software update လုပ်ခဲ့ရတယ်လေအဲ့ဒါကြောင့် Apple လည်းစိတ်မချရတော့ပါဘူးဆိုတာကိုပုံစံမျိုးစုံနဲ့ကိုရေးကြတာ
Go to fail လို့ပြောနေကြတဲ့ software အမှားတစ်ခုကြောင့်လုံခြုံရေးသိစိတ်မချရတဲ့အများသောအင်တာနက် Wi-Fi ကိုရဲ့အထက်ကိုဝင်သုံးမိတဲ့ကွန်ပျူတာတွေ ဟက်ကာတွေရဲ့ရံကမကင်းနိုင်ဘူးဆိုတာအပယ်ကုမ္ပဏီကိုယ်တိုင်ကအတိအမှတ်ပြုလိုက်ရတာကိုကာကွယ်နိုင်အောင်ပြန်လုပ်ထားတဲ့ software တွေကို update မလုပ်ရင်ကိုယ့်ရဲ့အချက်အလက်တွေကိုဟက်ကာတွေကကြားကနေရသွားနိုင်တယ်လို့အပယ်ကပြောခဲ့ရတယ်လေ
ဟုတ်တယ်ကိုဇော်ဝင်းလှိုင်ရဲ့ဘလို့ဖြစ်တာလဲဆိုတော့ဒီ iPhone တို့ iPad တို့အပါအဝင်ပေါ့နော်ဒီ Apple ရဲ့ computer သုံးတဲ့သူတွေအတွက် Safari browser မှာလုံခြုံအောင်လို့သူကလုပ်ပေးထားတယ်။သဘောကတော့ဒီ Safari browser ကိုသုံးပြီးတော့မှ Gmail သုံးတာပဲဖြစ်ဖြစ် Facebook သုံးတာပဲဖြစ်ဖြစ်ဒါမှမဟုတ်ရင်လည်းဒီဗန်စရင်းထဲကိုဝင်ကြည့်တာပဲဖြစ်ဖြစ်ပေါ့နော်ကိုစီယာထွက်သွားတဲ့သတင်းအချက်အလက်တွေကိုကိုသွားတဲ့ website စီကိုမရောက်ခင်ဒီ internet ကွန်ရက်ထဲမှာလုံခြုံစိတ်ချရအောင်လို့ Apple ကအကာအကွယ်လုပ်ထားပေးတယ်။နည်းပညာစကားနဲ့ပြောရင်တော့ဒီ SSL DLS ဆိုတဲ့ layer တွေကိုသုံးပြီးတော့ကာကွယ်ထားပေးတာ။ဥမာဒီ online ကနေပြီးတော့ဘန်စင်ဝင်စစ်ဖူးတဲ့သူမျိုးဆိုရင်တော့ကိုယ့်ဘန် website ရဲ့လိပ်စာရှိမှာဒီ http တို့ www. တို့အစားပေါ့လေ https ဆိုပြီးတော့ပေါ်တာသတိထားမိမှာပါအဲ့ဒီသဘောကစိတ်ချရတယ်လုံခြုံတယ်ဆိုတဲ့သဘောပါဒါကိုဟက်ကာတွေကရအောင်ဝင်ဖောက်တာအဲ့တော့ကိုယ့်ရဲ့ကွန်ပျူတာတွေကထွက်သွားတဲ့အချက်လက်တွေကိုသူတို့ကလမ်းတစ်ဝက်မှာဝင်ပြီးတော့ခိုးယူတာတို့အချက်လက်တွေကိုဝင်ပြီးတော့ပြင်တာတို့လုပ်လို့ရသွားတာပါ
Apple က iPhone, iPad, iPod Touch တို့အတွက် software ကိုအရင်ပြင်ပြီး update လုပ်တယ်။ Mac computer တွေအတွက်က၄ရက်လောက်နောက်ကျပြီးမှလုပ်တယ်မဟုတ်လား။အဲ့ဒါကိုဆောင်းပါးရေးကြသူတွေကထောက်ပြရေးကြတာတော့တွေ့လိုက်တယ်ဗျ
။ Google ကုမ္ပဏီရဲ့ engineer Adam Langley ကဒီ online blog တစ်ခုမှာဒီကိစ္စကိုဘယ်လိုမျိုးရေးလဲဆိုတော့ဒီလိုဖြစ်တာတဲ့မမှားတဲ့နဲ့အမှားကြောင့်ဖြစ်တာတဲ့ website ကအစစ်အမှန်ဟုတ်ရဲ့လားစိတ်ချရရဲ့လားဆိုတာကိုစစ်ပေးတဲ့ကွန်ပျူတာကုတ်တကြောင်အထားသူမှားလို့ဖြစ်ရတာလို့ထောက်ပြရေးထားတယ်ရှင့
်အဲ့လိုမျိုးဘလောက်ကြာကြာတည်းကဖြစ်နေတာလဲသူတို့ဘယ်တော့မှသိတယ်လဲဆိုတာနဲ့ပတ်သက်လို့ Apple ကလုံးဝမပြောတာကိုလည်းဆောင်းပါးရေးတဲ့သူတွေကဝေဖန်ကြတယ်မဟုတ်လားကွန်ပျူတာလုံခြုံရေးဆိုင်ရာကျွမ်းကျင်သူတချို့ကလည်း Apple ကသူ့ရဲ့ကုတ်တွေမှန်မှန်မှန်စစ်ဖို့ပြက်ကွက်တယ်လို့ပြောကြတယ်ဗျတချို့ကလည်းဒီတဲ့မြန်မြန်လုံခြုံရေးပြဿနာကိုဖြေရှင်းသင့်တယ်လို့ရေးကြတယ်လေ
လေလာသူတချို့ကတော့ဒီပြဿနာဖြစ်နေတာသတင်းပတ်နဲ့ခြိတော့မကတော့ပဲနဲ့လနဲ့ခြိကြပြီလို့တော့မှပြောကြတယ်။ဆောင်းမရှင်အားလုံးတစ်ထပ်ထဲရေးကြတာကတော့ operating system software ကို update လုပ်ပါလို့အသိပေးလာလို့ရှိရင်လုံးဝမဆောင်မဲနဲ့ချက်ချင်း update လုပ်တင်ပါတယ်တဲ့
။ internet လုံခြုံရေးဆိုင်ရာကျွမ်းကျင်သူ Ashkan Sultani ကတော့ software update လုပ်တာတောင်မှ Mac computer တွေက application တွေရဲ့လုံခြုံရေးကလုံးဝစိတ်ချထားလိုက်လို့မရဘူးလို့ဆိုတယ်ဗျ။
အခုပြဿနာကဒီ login လုပ်တဲ့ user name တို့ password တို့တွေမကဘူး application တွေ update လုပ်တဲ့နေရာမှာပါ hacker တွေကကြားကနေဖြတ်ပြီးတော့အချက်အလက်တွေကိုခိုးယူလိုက်နိုင်တော့ဒီပြဿနာရဲ့အတိတ်အနက်ကဘလောက်ကြီးလဲဆိုတာပြောဖို့ခက်ခဲတယ်လို့လည်းလုံခြုံရေးရာအကြံပေးတယောက်ကရေးထားပါသေးတယ
်အကောင်းဆုံးကတော့ coffee sign တို့လင်ကွင်းတို့မှာလို့အများသုံးတဲ့ wifi internet ကွန်ရက်တွေကိုလုံးဝမသုံးသင့်ပါဘူးတဲ့
ဒီကတော့ကိုဇော်ဝင်းလှိုင်ရဲ့အခုလိုမျိုး software တွေကို hacker တွေကကြားနေပြီးတော့ဝင်ဖောက်တာတို့ virus ဝင်တာတို့ကမဆန်းပါဘူးဥပမာ Microsoft သုံးတဲ့ PC တွေမှာဆိုလို့ရှိရင်အဲ့ဒါကိုကာကွယ်ဖို့အတွက်ကိုဒီ antivirus software တွေကို computer ဝယ်ကလေးကကသူတို့ကထည့်ပေးထားတယ် Apple ကတော့သူတို့ computer တွေကအသေးချာကာကွယ်ထားလို့စိတ်ချရပါတယ်လို့ဆိုထားတော့အဲ့ဒါကိုထောက်ပြရေးစရာဖြစ်နေတာပေါ့သူတို့ computer တွေ iPhone တွေက hack လုပ်လို့ရပါတယ်ဆိုတာကို Apple ကအခုတော့ဝန်ခံလိုက်ရပြီမလား
2013ခုနှစ်လက်ကင် smartphone ဈေးကွက်အဲ့မှာ Apple ကထိတ်ကန်နေနေရာယူခဲ့တာအခုဒီလိုလုံခြုံရေးပြဿနာတွေရှိလာတော့သူ့ရဲ့ mobile အယောင်းကိုထိကိုက်မလားဆိုတာကိုလည်း IT ဆောင်းပါးရှင်တချို့ကရေးကြတယ်ဗျ
Apple ရဲ့လုံခြုံရေးဟာကွဲကြောင့် hacker ရဲ့လက်ထဲဘယ်နှယောက်ရဲ့အချက်အလက်တွေရောက်သွားသလဲဆိုတာကိုတော့ဘယ်သူကမှအတိအကျမပြောနိုင်သေးပါဘူးအကောင်းဆုံးကတော့ဒီကျွမ်းကျင်သူတွေအကြံပေးသလိုပဲ Mac ပဲဖြစ်ဖြစ် PC ပဲဖြစ်ဖြစ်သုံးကြတဲ့သူတွေအနေနဲ့က software update လုပ်စရာရှိတယ်လို့အသိပေးလာလို့ရှိရင်စောင့်မနေဘဲနဲ့ချက်ချင်းသာလုပ်သင့်ပါတယ်ရှင်
မဆုမြတ်မှုစီစဉ်ပြီးကိုစော်ဝင်းလိုင်ကူညီတင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်အခုအလှည့်ကြတာကတော့အပတ်စဉ်တက်တက်ရောင်သတင်းလွှာအစီအစဉ်ပါမအေးတန်နာချိုရဲ့စီစဉ်တင်ဆက်မှုဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလွှာမှာတော့ပြီးခဲ့တဲ့တနင်္ဂနွေကအကယ်ဒမီဆုချင်းမြင့်ပွဲကြီးမှာမင်းသမီးတွေဘလို့ဝတ်စုံနေနေများပွဲတက်ခဲ့ကြပါသလဲအာဂျင်တီးနားဖက်ရှင်သတင်းပတ်မှာတော့ဒီဇိုင်နာတွေဘလို့ဝတ်စုံတွေကိုဖန်တီးပြသခဲ့ကြပါသလဲဒီလိုထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားမှာပါ
won't can rock out like a superstar.
ဒီကနေ့တင်းငရီမလာရဲ့ပထမဆုံးတင်းငရီမှာကျင်းပသွားတဲ့အော်စကာဆုပေးပွဲကြီးမှာတော့ကမ္ဘာတိတိကျဲသရုပ်ဆောင်တွေနောက်ဆုံးပေါ်ဖက်ရှင်ဝတ်စုံတွေနဲ့အလှချင်းပြိုင်ခဲ့ကြပါတယ်12 years a slave Brad Pitt Eddie Gardner Jeremy Kleiner ဒီနေ့အော်စကာပွဲရဲ့ကော်ဇော်နီပေါ်မှာလက်လက်ဖြာနေတဲ့ metal ရောင်လက်ဝတ်ရည်နာဒီဇိုင်းကြီးကြီးပြူးပြူးတွေကအလုံးထက်ပိုပြီးပေါ်လွင်နေကြတာပါ Hollywood ရဲ့ရွှေခေတ်ကိုဖော်ညွှန်းပြတာတဲ့ရောင်စုံနဲ့အယောင်ရင်ဝတ်စုံမျိုးစုံဝတ်ဆင်ပြီးတော့ Hollywood မင်းသမီးတွေ Academy ပွဲတက်ရောက်လာခဲ့ကြပါတယ်အနေအောင်ကော်ဇော်ဘုံမှာရှောက်လန်းလာတဲ့ထင်းရွှေရောင်ဖြော့ဖြော့မီးခိုးနဲ့ခရစ်မယောင်ဝတ်စုံတွေကိုရွှေမုံငွေမုံကျဲထားတဲ့ဖက်ရှင်နဲ့ပွဲတက်လာသူတွေထဲမှာအကယ်ဒမီတစ်ကြိုဆုရှင်ကိတ်ဘလန်ချက်လည်းပါဝင်ပါတယ်။အကောင်းဆုံးအမျိုးသမီးတရုတ်ဆောင်ဆုရရှိသွားတဲ့ကိတ်ဘလန်ချက်ကိုရွှေရောင်တောက်တာအမာနီဝတ်စုံနဲ့တွေ့ရတာပါ။အန်ဂျလီနာဂျိုလီကတော့ Lebanese designer Ellie Sapier Leyan sequence to မိခိုးရောင်ဝတ်စုံနဲ့ဖြစ်ပြီးတော့ Naomi Watt ကတော့ပတိရိစီချက်ထားတဲ့အဖြူရောင်ကုလုံးပေါ် Kevin Klein ဝတ်စုံရှင်နဲ့ဖြစ်ပါတယ်။အဆိုတော့ Lady Gaga ကတော့သူ့ရဲ့ထုံးစံတိုင်းသူများထည့်ပူခဲ့တဲ့ fashion နဲ့ဖြစ်ပါတယ်။ဒီတစ်ခါတော့အထူးဆန်းထွင်ပြီးတော့ဝတ်ဆင်ထားတာမဟုတ်ဘဲနဲ့ cream ပန်းရောင်ဖြော့ဖြော့Versace ရင်ပြတ်ဝတ်စုံလေးနဲ့ပွားရှိကြီးကိုဘောလိဝုဒ်မင်းသမီးတွေလိုအနောက်ဘက်ကိုချပြီးတော့လှလှပပဝတ်ဆင်လာပါတယ
် It doesn't escape me for one moment that so much joy in my life is thanks to so much pain in someone else's
ဒီနေ့တွေ့အလားဆုံးဝတ်စုံဖြစ်နေအများကဝိုင်းပြီးတော့တတ်မှတ်ပေးခံရတဲ့သူကတော့ Oscar အကောင်းဆုံးဇာတ်ကားဆုရရှိသွားတဲ့ 12 years a slave ရုပ်ရှင်ကားကအကောင်းဆုံးဇာတ်ပုတ်တရုတ်ဆောင်မင်းသမီးဆုရရှိတဲ့ကင်ညာနိုင်ငံသူမင်းသမီးလူပီတာငွန်ကိုပဲဖြစ်ပါတယ်သူကဒီဇိုင်နာ Prada ရဲ့အပြာရောင်ဖြော့ဖြော့လေးပေါ်မှာရင်ပတ် high high ဒီဇိုင်းနဲ့ဖြစ်ပြီးတော့အဲ့ဒီဒီဇိုင်းကသူကြိုက်လို့သူကိုယ်တိုင်ပုံပြောပြီးတော့ချုပ်ခိုင်းထားတာဖြစ်ပါတယ်တဲ့ရှမ်ပိန်အရက်ထဲကဘူးစီပေါင်းလေးတွေထွက်လာတာကိုစိတ်ထဲမှာခံစားမိပြီးတော့ဒီဒီဇိုင်းရတာလို့သူကအဆိုပါတယ်။ကြောက်တံပရများအယောင်ဝစ်ဆုံဝစ်ဆင်လာကြတဲ့သူတွေလည်းရှိပါတယ်။အကောင်းဆုံးဇက်ပုတ်မင်းသမီးတစ်ဂျိုစုရွေးချယ်ခံရတဲ့စီးရင်းထဲမှာပါဝင်တဲ့ဂျင်နီဖာလော်ရန့်စ်ကတော့ဒီယောနီယောင်ဝစ်ဆုံနဲ့ပါ။အကောင်းဆုံးမင်းသမီးတစ်ဂျိုရွေးခံရတဲ့အေမီအက်ဒမ်စ်ကတော့ Gucci Premier ကတော့ရင်မက်အပြည့်ဝစ်ဆုံအမဲယောင်နဲ့ဖြစ်ပါတယ်။ဆန်ဒရာဘူလော့ကလည်းအလက်ဇန်ဒားမက်ကွင်းတစ်စိတ်ရင်ရှားပိုးဝစ်စုံဝစ်ဆင်လာတာတွေ့ရပါတယ်။တချို့နာမည်ကြီးမင်းသမီးတွေကတော့ကနဝင်ဆန်ဆန်အနဲ့ရောင်ဝစ်စုံရှည်တွေနဲ့ပွဲတက်လာကြပါတယ်။ရှလီစ်တီယွန်ကဒီယော့အမဲရောင်ဝစ်စုံပြီးတော့ဟယ်ရီပေါ်တာမင်းသမီးလေးအမ်မာဝက်ဆန်ကတော့ဗီရာဝွန်ဝစ်စုံဝစ်ဆင်ထားကြတာဖြစ်ပါလိမ့်ရှင်။အာဂျင်တီးနားနိုင်ငံဘွေနိုဆဲရီစ်မြို့မှာဖေဖော်ဝါရီလကမှကျင်းပခဲ့တဲ့ဘွေနိုဆဲရီစ်ဖက်ရှင်သတင်းပတ်ရဲ့ဒုတိယနေ့မှာတော့ငငယ်ရွယ်ရွယ်နဲ့ဆုံးမသွားကြတဲ့ရော့ဂီတာသမားတွေနဲ့သမုဒ္ဒရာရေပြင်ကျဲကြီးကိုအာရုံခံစားပြီးတော့ဖန်တီးထားတဲ့ Predator Border အစင်းသစ်ဝေကုတ်အင်ဂျီနဲ့ပေါင်းပြီးဝမ်းဆက်စုဝစ်စုံတွေကဖက်ရှင်ပြည်လန့်ကိုနေရာယူထားပါတယ်။ဒီဇိုင်နာဒန်နီယယ်လာဆာတူရီကဒီရာသီအတွက်သူ့ရဲ့ဖန်တီးမှုကိုဘင်္ဂလားဒေ့ရှ်လို့နာမည်ပေးထားပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆက်ယုံပြိုကျလို့ပိတ်မိပြီးတော့တည်ဆုံသွားရတဲ့အထည်ချုပ်အလုပ်သားတွေကိုအောက်မေ့ရည်စူးခဲ့ပါတယ်။ကိုဗစ်ရဲ့အဝတ်ထည်တွေကဘယ်ကလာသလဲဆိုတာသတိပြုမိပြီးတော့ဖက်ရှင်ဆိုတဲ့နာမည်ကိုအကာအကွယ်ယူပြီးအလုပ်သမားတွေပေါ်မှာခေါင်းမုံဖြတ်တဲ့ဖြစ်ရပ်တွေကိုရှောင်ရှားကြဖို့လိုတယ်လို့ဆိုပါတယ်။ဒီဇိုင်နာဆာတူရီရဲ့ဖန်တီးမှုကလှပတဲ့ပိတ်စာအသုံးပြီးတော့ချုပ်လုပ်ထားတဲ့ဒီဇိုင်းရိုးရိုးရှင်းရှင်းနဲ့အဝတ်အထည်တွေကိုသူနဲ့အင်ဂျီတွေဘလို့ဖန်တီးသလဲအတွန့်တွေချိုးပြီးတော့စာရီတွေဒေါ်တီဝစ်ဆုံတွေဘလို့ဖန်တီးလဲဆိုတာမိမောင်းထုတ်ပြထားပါတယ်။သုံးမွေးချီရိုးတွေကိုအမဲအပြာအညိုမီးခိုးရောင်ပြေးတွေနဲ့အတိတ်ကနေရက်တွေရဲ့ပုံရိပ်ထင်ပေါ်အောင်လို့ဖန်တီးပြထားပါတယ်။သူ့ရဲ့ဆန့်ကျင်ဘက်ကတော့နောက်ထပ်အာဂျင်တိုင်းဒီဇိုင်နာတစ်ယောက်ဖြစ်တဲ့အန်ဒရီယာအကွီဇုဖြစ်ပါတယ်။သူကတော့27 28လို့နာမည်ပေးထားတဲ့သူ့ရဲ့ဝတ်စုံတွေကို Brian Jones လို့ Jim Morrison လို့ Kurt Cobain နဲ့ Amy Winehouse တို့လို့အောင်မြင်မှုအထွတ်ထိပ်ရောက်နေချိန်မှာအသက်ငယ်ငယ်နဲ့ဆုံးမသွားကြရတဲ့ဂီတပညာရှင်တွေကိုအောက်မေ့သတိရခန်းစားပြီးတော့ဖန်တီးထားတာဖြစ်ပါတယ်။သူ့ရဲ့ဘယ်တော့မှသိဆုံးမှာမဟုတ်တဲ့နာမည်နဲ့ဂီတသူ့ရဲ့ရှင်သန်စေစတိုင်တို့ကိုဒီဒီဇိုင်နာရဲ့ဖန်တီးမှုတွေမှာတွေ့ရပါတယ်။
ဒီဇိုင်နာလီထိုရက်စ်ကတော့ဒီငိမ့်နဲ့ပင်လယ်ပြင်ရဲ့လှိုင်းထန်တဲ့ရေပြင်တံငါးတွေတွေနဲ့သူရဲ့ပိုက်ကွန်တွေကိုအထူးခံစားပြီးတော့သူရဲ့တင်ဆက်မှုကိုဖန်တီးထားတာပါ Beth Week လို့ခေါ်တဲ့ဒီဘွေနိုဆဲရီစ်ဖက်ရှင်သတင်းဘက်ကတော့ဘွေနိုဆဲရီစ်မြို့တော်ရဲ့ခက်ဆန်တဲ့ပယ်လာမိုမြို့နယ်က La Rural Convention Center မှာနှစ်ရက်တာကျင်းပခဲ့တာဖြစ်ပါတယ်တဲ့ရောင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own
jet.မဤသနာကျော်စီစဉ်တင်ဆက်တဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်ရှင်အခုကတော့အပတ်စဉ်သူယုံချီအားကဏ္ဍကိုထုတ်လွှင့်ပေးမှာပါရိုးသားမှုနဲ့ပတ်သက်လို့ဆိုင်းဆရာမဒေါက်တာမြန်းနှောင်းညိုရဲ့ယုံချီအားကိုနားဆင်ချရအောင်ပါရှင
်ဒီမှာလေငငယ်လေးကရိုးသားမှုကိုလည်းသူငဲတာလည်းပါတာပေါ့နော်ဒါမဲ့ကိုကိုယ်တိုင်ကပဲရိုးတာရိုးသားတယ်ရိုးသားတဲ့အတွက်ကြောင့်မို့တခုခုဆိုလဲယုံလွဲတယ်ပြောရင်ပြောမဲ့ဆိုရင်ပေါ့နော်ဒီမှာပေါ်မှာလိမ့်လိမ့်လိမ့်နေမယ်လို့ထင်ရဲတယ်မဟုတ်ပြောရဆိုရင်ဒီမှာယုံကြည်တာပဲအဲ့တော့တခါခါကျတော့အဲ့လိုအများတန်းယုံနေတာကတော့မကောင်းပေါ့အများတန်းယုံနေတဲ့အခါကျတော့ကိုယ်ပေါ်မှာမယိုးသားနေတဲ့လင်းလဲလက်ပြားနေတာကြီးတိလိုက်ရတဲ့အခါမှာကျရင်ကိုယုံထားတဲ့လူကကိုယ့်ကိုလိမ်နေတယ်ဆိုတာတိလိုက်ရတဲ့အခါမှာအတန်ခံစားရတာပေါ့ဒါမဲ့လေဒီလိုလိန်တတ်တဲ့လူတွေရှိတဲ့အတွက်မရဲ့ယူသားမှုကိုချောက်ဖြက်လိုက်မလားဆိုတော့အဲ့လိုကတော့မဖြစ်နိုင်ဘူး။မွေးကလေးကယူသားနေတာဖြစ်နေတော့လေ။တစ်ခါခါလဲယူသားတဲ့အတွက်ကိုလည်းအားတယ်လို့လည်းသင်စရာလည်းဖြစ်တာပေါ့။ရွေးချယ်လိုက်တဲ့ရွေးချယ်တင်ညောက်တယ်ပေါ့လေအဲ့လိုဟာမျိုးတစ်ခုရှိရဲဆိုတော့ဒီခါကျရင်ဟောသူကလေဘလိုပဲရတဲ့ညာထိုက်လို့ရသွားတာပဲလေအဲ့လိုပဲစိတ်ထဲမှာအောင့်မိနေတယ်ဒါပေမဲ့ဈာထဲမှာကိုလေးစားရတဲ့ကိုထင်ကြီးရတဲ့သူကပြောတာပေါ့လေမဟာတဲ့ယူလုံးအကြီးရဲ့တဲ့အဲ့လိုပြောတဲ့ခါကျတော့စိတ်ထဲမှာကိုမရလိုက်တဲ့ဟာကိုယူလို့လို့မရလိုက်တာလားဆိုတော့အဲ့လိုကြီးသင်စရာကြီးကတော့ဖြစ်သွားတာပေါ့လေသင်တာမဟုတ်ပါဘူးခံစားရတာပေါ့နော်ဒါမဲ့လေအဲ့ဒီလို့ جماعه ဟာယူသားလွန်းတယ်လို့အချစ်မရေပြောလိုက်တဲ့သူရဲ့အားပေါ်ကို جماعه လာပြီးတော့ဒါမတတ်နိုင်ဘူးဒါကိုကမယိုးမသားကောက်ကျစ်လို့ဆိုပြီးတော့ခံခါရနဲ့ဆိုင်ယူလုံးလို့ယူလုံးလို့မရလိုက်တာပဲပေါ့ဆိုပြီးတော့တခါအဲ့လိုယူလုံးတဲ့ဟာကိုလည်းအဲ့မရလိုက်တာကိုလည်းကိုသိပ်မလို့ခြင်းနေလို့ပေါ့နော်သိပ်လို့ခြင်းနေတဲ့ဆိုရင်မှလည်းဒီနည်းတစ်ပုံနဲ့ပြည့်ရည်ဒီပါလေးရှင်းစီလာမှာပေါ့ဒီလိုကတော့မရှိနေတဲ့အတွက်ကြောင့်မလို့နောက်ဆုံးတော့ခြုံငုံလိုက်ရင်စရရပဲယူသားခဲ့တာဟာအခုချိန်ထိလည်းယူသားပါတယ်ဒီလိုပဲပြောပါမယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com b u r m e s e voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့အပတ်စဉ်သူယုံချီယာကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်သောရရှင်များကိုလာမယ့်အင်္ဂါနေ့တရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းမိတ်ဆက်တင်ပြပေးချင်ပါတယ်ရှင်
တော်ရရှိများခင်ဗျာမြန်မာနိုင်ငံကထိတ်တန်းစီးပွားရေးကုမ္ပဏီကြီးတွေမှာပွင့်လင်းမြင်သာမှုရှိပြီးအများပြည်သူသိရှိနိုင်အောင်ထုတ်ပြန်ဖို့နဲ့အဲ့လိုထုတ်ပြန်ခြင်းမရှိတဲ့ကုမ္ပဏီတွေကိုနာမည်ပြတ်စီရင်သွင်းတာတွေလုပ်နိုင်မဲ့အစီအစဉ်တစ်ခုမြန်မာနိုင်ငံထဲမှာစတင်ဆောင်ရွက်နေပြီဖြစ်ပါတယ်အခုချိန်ထိသူတို့ရဲ့လုပ်ငန်းတွေကိုရှိုးရှိုးဝဲဝဲလှုပ်ဆောင်လာတဲ့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကဒီစီဇန်ကိုလက်ခံနိုင်ပါမလားနိုင်ငံခြားကလာရောက်ယင်းနီးမြို့နံသူတွေအတွက်အခုလိုပွင့်လင်းမြင်သာမှုကရေးပါတဲ့အခမ်းအနားမှာရှိနေတဲ့အတွက်အာဏာပိုင်တွေဘက်ကရောအလားတူလှုပ်ဆောင်ချက်တွေကိုပံ့ပိုးကူညီသင့်ပါသလားဆိုတဲ့သောရရှင်ရဲ့အမြင်ကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြအောင်ပါဗျာဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီးတော့ fax နံပါတ်ကတော့1-239-382-555ဖြစ်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒါရိုက်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့ကတော့ဆွေးနွေးလို့တဲ့အကြောင်းအရာကိုလိုလိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
နာမည်အင်္ဂါနေ့ည9:00တိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရဆိုရင်တော့ VOE မြန်မာပိုင်းအစီအစဉ်ရဲ့တယ်လီဖုန်းနံပါတ်1-239-382-555လေးကိုဆက်သွယ်နိုင်ကြသလိုကျမတို့ရဲ့ email လိပ်စာ burmese@voanews.com ကိုလည်းဆက်သွယ်လို့တဲ့အကြောင်းအရာကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေပေးပို့လို့ရပါတယ်ရှင်။ဒီရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေမကြခင်မှာပြီးဆုံးတော့မှာပါအခုထုတ်လွှင့်ပေးခဲ့တဲ့တနင်္လာစာအစီအစဉ်ကိုလည်းအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00ကနေ11:00အထိလိုင်းဒိုမီတာ25 32တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါအခုကတော့ကြည်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမအေးတန်နာကျော်ကကြီးညာပေးမှာပါရှင
်မလေးရှားလေကြောင်းပိုင်းခီးတဲ့တင်လင်းဒဇင်ဘာကြောင့်မသိပဲနဲ့ရုတ်တရက်ကွဲပြောက်သွားတဲ့ကိစ္စကပို့ပြီးတော့စဉ်းစားရကြက်လာပြီးဖီယန်နန်ကံရုံးထဲမှာတွေ့ရတယ်ဆိုတဲ့ရေပြင်ပေါ်ကလောင်စာစီတွေကပျောက်ဆုံးသွားတဲ့လေရင်နဲ့မသက်ဆိုင်အောင်လို့ဒီကိစ္စကိုဖော်ထုတ်စုံစမ်းနေသူတွေကကောက်ချက်ချလိုက်ပါတယ်။ထိုင်းပင်လယ်ကွေ့ရေပြင်မှာတွေ့ရတဲ့စီတွေကိုတက်ခွဲခန်းမှာဆန့်တက်ကြည့်တော့ဒီစီတွေဟာသင်္ဘောတွေမှာအသုံးပြုတဲ့လောင်စာစီမျိုးဖြစ်တယ်လို့ခွာလန်လန်ပေါ်ကအရာရှိကပြောကြပါတယ်။လေရင်ဟာလိုက်ပါသူ239ဦးနဲ့ဝင်းဟင်ကနေပျောက်သွားခဲ့တာ3ရက်လောက်ရှိလာပေမဲ့ဒီလေရင်ရဲ့အရေးရောင်အောင်ရှာမတွေ့ရသေးဘူးလို့မလေးရှားအရာရှိကပဲဆိုပါတယ်။ယူကရိန်းနိုင်ငံခရီးမီးယားဒေသကအာဏာပိုင်တွေကရုရှားနယ်ပူးပေါင်းမှုရှေ့တိုးလှုပ်ဆောင်နေတဲ့အချိန်မှာပဲခရီးမီးယားဒေသကိုရုရှားတပ်ဖွဲ့တွေကိုပို့ပြီးတော့တင်းကျပ်ချုပ်ကန်လာကြတယ်ဖြစ်ပါတယ်။ရုရှားနိုင်ငံနဲ့ပေါင်းစည်းရေးလူမှုဆန္ဒခံယူပွဲကိုစီစဉ်ထားတဲ့အချိန်လာမဲ့တင်းငရီမှာပြုလုပ်သွားမယ်လို့ခရီးမီးယားရွေးကောက်ပွဲကော်မရှင်အကြီးအကဲကဒီကနေ့ပဲပြောကြားသွားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံမှာအစ်စ်မြင့်ဆုံးဥရေပြုအဖွဲ့ကြီးဖြစ်တဲ့ဦးစီးပြည်သူ့လွှတ်တော်ရွေးကောက်ပွဲမှာနိုင်ငံခေါင်းဆောင်ကင်ဂျွန်အွန်းကိုသူ့မဲဆန္ဒနယ်ကမဲထဲဝင်သူတွေအားလုံးထောက်ခံမဲပေးပြီးတော့ရွေးချယ်လိုက်ကြပါတယ်။အမေရိကန်နိုင်ငံက Ford Motor ကားကုမ္ပဏီကိုစတင်တည်ထောင်ခဲ့တဲ့ Henry Ford ရဲ့နောက်ဆုံးအသက်မသေးပဲကျန်နေသေးတဲ့မိဖြစ်တဲ့ William Clay Ford Sr. ကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။သူကလက်ရှိ Ford Motor ကားကုမ္ပဏီရဲ့အမှုဆောင်ညွှန်ကြားရေးမှူးဖြစ်နေလက်ရှိတာဝန်ထမ်းဆောင်နေသူ William Clay Ford Jr. ရဲ့ဖခင်ဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမအေးတန်နာကျော်ကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့မတ်ဆူမွန်ဖြစ်ပြီး Engineer ကတော့ Mohammed Sulebi ဖြစ်ပါတယ်။ VOA American အသံမနေ့ကင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24-32-39တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။ကျွန်မကသင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.